Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2023ခုနှစ် April 6ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line 32 kHz 9383ညနဲ့9383ည line 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်ကတော့ဝင်းမြမဒီညခြေတန်းရောက်သတင်းတွေကိုမစုမော်နဲ့ပဲပြောပြပေးပါပါ။ဒီညအထူးခြားဆုံးသတင်းတွေတဲမှာတော့ Ukraine ငြိမ်းချမ်းဆွေးနွေးဖို့တရုတ်နဲ့ပြင်သစ်ခေါင်းဆောင်တွေပူးတွဲတိုက်တွန်းလိုက်ကြပါတယ်။နောက်ထိုင်ဝမ်သမ္မတအမေရိကန်ခီးစဉ်ပေါ်တော့တရုတ်ကပြင်းထန်စွာရှုံချလိုက်ပါတယ်။ဆော်ဒီအာရေဗျာနဲ့အီရန်တို့ကတော့တရမန်ဆက်ဆံရေးပြန်ဆဖို့ဒီတရုတ်မှာပဲဒီနေ့ဆွေးနွေးခဲ့ကြပါတယ်။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါမစင်မွေ။
ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ရွှေကူမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာမနေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ဖက်ကလေယာဉ်နဲ့လေးကြိမ်ပုံကျဲတိုက်ခိုက်ခဲ့ပါတယ
်။ဒီတော့ဒီအခြေကြိုက်ရှာဖို့များပါတယ်နော်။အဲ့ဒါကတော့လေတော့လေကမျက်နှာကြီးကို၃ချိန်ဒါရပုကတိနဲ့
ကချင်ဘက်ကဒီစီရဲ့အခြေအနေသတင်းနဲ့အတူထိုင်းမြန်မာနယ်ဆက်ဒီမဲဆောက်မှာလာရောက်ပြီးတော့ဆေးကုသနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်၃ဦးကိုထိုင်းအာဏာပိုင်တွေကဖမ်းပြီးတော့ဒီကရင်နယ်ကြားဆောင်တပ်ရဲ့လက်ကိုအပ်လိုက်တဲ့သတင်းနောက်ဆုံးရအခြေအနေနောက်ပြီးတော့အာဏာသိမ်းပြီးတဲ့နောက်မှာရခိုင်မှာလူငယ်တွေမွေးဇေဝသုံးဆွဲမှုပုံများလာတာစတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရင်းဆုံးကတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မစုမတင်ဆက်ပေးပါမယ်ရှင်
။ Ukraine ငြိမ်းချမ်းရေးဆွေးနွေးဖို့တရုတ်နဲ့ပြင်သစ်ခေါင်းဆောင်တွေဘီဂျင်းမှာဒီနေ့တွေ့ဆုံပြီးတိုက်တွန်းလိုက်ပါတယ်။Ukraine စစ်ပွဲအခြေအနေပိုဆိုးမသွားအောင်ပြင်သစ်နိုင်ငံနဲ့အတူတွဲလှုပ်သွားဖို့အသင့်ပဲလို့တရုတ်သမ္မတရှီဂျင်းပင်ကပြောကြားလိုက်တာပါ။ဘီဂျင်းမြို့တော်မှာရောက်နေတဲ့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်သမ္မတကအခုလိုပြောကြားခဲ့တာပါ
။關於烏克蘭危機，中方堅持勸和促談，政治解決。
ကျတနာပြည်လေတဲ့ဒီဆွေးနွေးအဖြစ်ရှာရေးတရုတ်ကဆက်တိုက်တွန်းသွားမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းနေတဲ့အခြေအနေကိုထိမ့်သိမ်းလောက်ကြဖို့နဲ့အခြေအနေပိုမဆိုးသွားအောင်ရှောင်နိုင်ဖို့တရုတ်အနေနဲ့ပြင်သစ်နိုင်ငံနဲ့အတူလက်တွဲလှုပ်သွားဖို့အသင့်ပဲလို့တရုတ်သမ္မတရှီဂျင်းပင်ကပြောသွားတာဖြစ်ပါတယ်။ပဋိပက္ခကိုငြိမ်းချမ်းတဲ့အနေနဲ့ဖြစ်ရှင်းဖို့တရုတ်အနေနဲ့ကြီးမားတဲ့ခံကဏ္ဍကနေပါနိုင်တယ်လို့လည်းပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်ကပြောခဲ့ပါသေးတယ်။ယူကရိန်းမှာရေရှည်ငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးပြန်ဆဖို့လိုအပ်တာမှန်ပေမဲ့ရုရှားရဲ့တိုက်ခိုက်မှုကိုခံနေရတဲ့ယူကရိန်းပြည်သူတွေကိုအလေးမထားရင်တော့ရေရှည်ငြိမ်းချမ်းရမှာမဟုတ်ဘူးလို့ပြင်သစ်သမ္မတကထောက်ပြခဲ့ပါတယ်ခင်ဗျာ။
ထိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီတို့ကယ်လီဖိုးနီးယားပြည်နယ်မှာပုဒ်ပူးနေကတွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ထိုင်ဝမ်ပေါ်ထောက်ခံမှုဟာမရိမ့်မရိုင်ခိုင်မာပြီးတော့ပါတီကြီးနှစ်ရက်စလုံးရဲ့သဘောထားဖြစ်ပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကယ်ဗင်မက်ကတီကအခုလိုပြောကြားခဲ့ပါတယ်
။ Today make clear we take our supportfor the people of Taiwan seriously.
သူပြောခဲ့တာကတော့ဒီထိုင်ဝမ်ပြည်သူတွေအပေါ်မှာအလေးအနက်ထားထောက်ခံနေဆိုတာကိုကျွန်တော်တို့ဒီကနေ့ရှင်းရှင်းလင်းလင်းပြောဆိုလိုက်တာဖြစ်ပြီးတော့တတန်နဲ့ထုတ်ဖော်ပြောဆိုမယ်ဆိုတာကိုအခိုင်အမာပြလိုက်တာဖြစ်ကြောင်းနောက်အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်ရဲ့ဆက်ဆံရေးဟာကျွန်တော်ဘဝမှာအခိုင်အမာဆုံးအနေအထားကိုတွေ့ခဲ့ရတာပါလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာဖြစ်ပါတယ်။မနေ့ကသူနဲ့ဒီထိုင်ဝမ်သမ္မတနဲ့တွေ့ဆုံတဲ့အခါမှာတော့အမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်ကိုယ်စားလှယ်အဖွဲ့ပါဝင်ခဲ့ပါတယ်။ထိုင်ဝမ်ကိုသူ့ရဲ့ပိုင်နက်နယ်မြေဖြစ်တဲ့တရုတ်နိုင်ငံဘက်ကစီအရာချိန်ချောင်းနေတဲ့အခြေအနေဟာ short တွက်လို့မရပါဘူးလို့ထိုင်ဝမ်သမ္မတဆိုင်ကပြောပါတယ်ထိုင်ဝမ်ဟာတီးကြတူတဲ့ရက်တည်နေတာမဟုတ်ဘူးလို့လည်းပြောကြခဲ့ပါတယ်ထိုင်ဝမ်သမ္မတရဲ့ခီးစဉ်ကတော့သူ့အစီအစဉ်နဲ့သူလာရောက်တဲ့တီးတန့်ခီးစဉ်ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကလည်းပြောဆိုထားပါတယ်တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်သမ္မတရဲ့အမေရိကန်ခီးစဉ်ပေါ်မှာအပြင်းထန်ကန့်ကွက်နေပါတယ်ရှင်
တန်တမဆက်ဆံရေးပြန်ဆဖို့သဘောတူချထားကြတဲ့ Saudi Arabia နိုင်ငံနဲ့ Iran နိုင်ငံတို့ကအစ်စ်နဲ့တန်တမန်တွေတရုတ်နိုင်ငံမှာဒီနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အရှိအလဲပိုင်းပြိုင်ဘက်ဒီနှစ်နိုင်ငံကဆော်ဒီနိုင်ငံသားဝင်ကြီးမင်းသား Faisal bin Farhan al-Sawoon နဲ့ Iran နိုင်ငံသားဝင်ကြီး Hussein Ahmed အဗ်ဒူလာဟီယန်တို့ဘီဂျင်းမြို့တော်မှာဆင်းနေကြတာပါ။တန်ယုံနဲ့ကောင်စစ်ဝင်ယုံတွေပြန်လည်ပြန်ဖွင့်ကြဖို့အသေးစိတ်ရှေ့ဆက်လုပ်မာတွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းထုတ်ပြန်ခဲ့ပါတယ်။အရှိလေပိုင်းမှာဆက်ဆံရေးအတော်မပြေမလည်ဖြစ်ခဲ့တဲ့နှစ်နိုင်ငံကြားပြန်လည်ပြည်လည်အောင်တရုတ်ကဂျာဝန်ညှိနှိုင်းခဲ့ပေးပြီးတဲ့နောက်တရမန်ဆက်ဆံရေးပုံမှန်ပြန်စပြီးနှစ်ဖက်တန်ယုံတွေအခုလိုပြန်ဖွင့်မှုပြီးခဲ့တဲ့လကသဘောတူခဲ့ကြတာဖြစ်ပါတယ်။အရှိလေပိုင်းဒေသအရေးမှာအမေရိကန်ကတဖြည်းဖြည်းနောက်ဆုတ်သွားနေပုံရတယ်လို့ပင်လယ်ကွေ့နိုင်ငံတွေမြင်နေကြခြင်းအီရန်နဲ့ဆော်ဒီအရာဗီတရုတ်ကဂျာဝင်ညှိနှိုင်းပေးနိုင်တာကြောင့်တရုတ်အတွက်တန်တမာရေးအောင်မြင်မှုတစ်ခုလို့သုံးသပ်မှုတွေထွက်နေပါတယ်။အထူးကအားဖြင့်ဆီးရီးယားနဲ့ယေမန်အရေးပေါ်ဆန့်ကျင်ဘက်ဖြစ်ခဲ့ကြပြီးခုနှစ်နှစ်ကြာတန်တမာရေးတင်းမာမှုတွေဖြစ်ခဲ့တဲ့အီရန်နဲ့ဆော်ဒီအရာတကယ်လက်တွေ့ပြည်လည်မှုကိုတော့စောင့်ကြည့်အောင်မယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီအီရန်နဲ့ဆော်ဒီတို့နှစ်ရှည်တန်တမာရေးပဋိပက္ခနဲ့ပြမန်နွမ်းလေနွမ်းနယ်လာပြီးအခုဆက်ဆံရေးပြန်တည်ဆောက်ခြင်းကနှစ်နိုင်ငံလုံးအတွင်းချက်ချဝင်ပါနေတဲ့ရေမြေရေရှိစပွဲဆုံးသက်ရေးနှစ်ဖက်သံတမန်တွေကြိုးပမ်းနေခြင်းလည်းဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြခဲ့ပါတယ်ခင်ဗျာ
ဒီကနေ့ကတော့ခရစ်ယာန်ဘာသာဝင်တွေအတွက်ဘာသာရေးအရာအရေးကြီးတဲ့ Monday Thursday တန်ရှင်းသောကြာသာပတေးနေ့ကြီးဖြစ်တာကြောင့်ကမ္ဘာတစ်လောကခရစ်ယာန်ဘာသာဝင်တွေဟာဘာသာရေးပွဲတော်တွေကိုကျင်းပနေပါတယ်ဂျေရုဆလင်မှာရှိတဲ့ Holy Sepulchre ဘုရားရှိခိုးကျောင်းမှာတော့ခရစ်ယာန်ဘာသာဝင်တွေစူတောင်းဝတ်ပြုပွဲတွေပြုလုပ်ကြသလိုဗာတီကန်နံတော်မှာလည်းဝတ်ပြုပွဲတွေကျင်းပပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနေစတင်ပြီးတော့သခင်ယေရှုရှင်ပြန်ထမြောက်ခြင်း Easter ပွဲတော်မရောက်ခင်အထိတန်ရှင်းသောရသက်ပတ်တပတ်အတွင်းမှာတော့ဒီကနေ့ဟာတန်ရှင်းသောကြာသာပတေးနေ့ကြီးဖြစ်ပါတယ်။သခင်ယေရှုကားစဉ်တင်ပြီးတော့ကွမြတ်ခံခဲ့ရတဲ့ Good Friday မတိုင်ခင်နောက်ဆုံးညစာစားခဲ့တဲ့နေ့ဖြစ်တာကြောင့်မို့လို့ဖိလစ်ပိုင်နိုင်ငံမှာတော့ကက်သလစ်ဘာသာဝင်အမျိုးသားယာနဲ့ချီဟာကားစင်ပေါ်မှာသခင်ယေရှုခံစားခဲ့ရတယ်လို့နာကျင်အောင်သူတို့ကိုသူတို့လှုပ်ခဲ့ပါတယ်။မန္တလေးလူရောင်မြို့မှာလည်းဘာသာတရားကိုင်းဆိုင်သူတွေကကိုယ့်အသားကိုနာကျင်အောင်လို့ကြာပွတ်တွေချင်းကျိုးတွေနဲ့ရိုက်နှက်ခဲ့ပါတယ်။ဒီလိုမျိုးလှုပ်တာကိုတော့ဖိလစ်ပိုင်ကကက်သလစ်ဂိုင်းအုပ်ဆရာတော်တွေကအားမပေးပါဘူး။ဘာသာဝင်တွေအနေနဲ့အခုထပ်ပို့ပြီးအလဲအလက်ကြတဲ့နီလန်းမျိုးနဲ့လှုပ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။ဖိလစ်ပိုင်နိုင်ငံဟာအာရှမှာကက်သလစ်ဘာသာအများစုကိုးကွယ်ကြတဲ့နိုင်ငံဖြစ်ပါတယ်ရှင်။
ဒီလိုရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးထိုးလင်းပေးနေပါခင်ဗျာ
VOA အမေရိကန်အတန်ကနေစက်တပြင်းညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာပြည်အာဆီယံဥဆောင်ဖြစ်ရှင်နိုင်အောင်ကုလနဲ့နိုင်ငံတကာကဝိုင်းကူပေးတာကိုကျေးဇူးတင်ပါတယ်လို့အာဆီယံကပြောလိုက်ပါတယ်။အာဆီယံအတွင်းမှူးချုပ်ဒေါက်တာခေါ်ခင်ဟွန်ဟာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်နော်လင်းဟေဇာနဲ့အာဆီယံအတွင်းဝင်ရုံးမှဒီနေ့လက်ခံတွေ့ဆုံပြီးမြန်မာနိုင်ငံရဲ့ဆွေးနွေးရမှာအခုလိုပြောလိုက်တာပါ။ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝမ်းရဲ့ကူညီပံ့ပိုးပေးမှုတွေနဲ့မြန်မာပြည်မှာအာဆီယံကဥဆောင်ဖြစ်ရှင်ခွင့်ပေးထားတဲ့အတွက်ကျေးဇူးတင်ပါတယ်လို့အာဆီယံအတွင်းမှူးချုပ်ကပြောခဲ့တယ်လို့အာဆီယံအတွင်းဝင်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဆွေးနွေးခဲ့တာတွေနဲ့မြန်မာပြည်အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထည့်ဖော်ရင်းနဲ့အာဆီယံလက်ချဥက္ကဋ္ဌရဲ့မြန်မာဆိုင်ရာထူးကိုယ်စားလှယ်နဲ့အတူလက်တွဲဆောင်ရွက်ရေးတွေပါဝင်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာပြည်အာဆီယံဘုံသဘောတူညီချက်ကို2021ခုနှစ်ဧပြီမှာချမှတ်ခဲ့တာကြောင့်အခုဆိုရင်နှစ်နှစ်ပြည့်ခဲ့ပြီးအာဆီယံအနေနဲ့မြန်မာစစ်ကောင်စီဘက်ကလက်တွေ့လုပ်ပွဲရေရုံးကန်ကြိုးပမ်းနေရချိန်မှာအခုလိုအာဆီယံကကျေးဇူးတင်လိုက်တာပါခင်ဗျာ
မုံရွာတပိတ်ကော်မတီဦးဆောင်သူတဦးဖြစ်တဲ့မုံရွာတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ကိုပုံမှန်5ခုအတွက်ထောင်ဒဏ်120မိနစ်ဧပြီလ5ရက်နေ့တုန်းကပြစ်ဒဏ်ချမှတ်လိုက်တယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါရယ်ပုံမှန်505ကကြီအမှုတမှုအတွက်က3နှစ်ရသက်သက်ကြီးပုံမှန်148ရုံးရင်းဆန်ခတ်မှုမှဥဆောင်မှုနဲ့3နှစ်ဓမြမှုနဲ့ပုံမှန်395အတွက်ကထောင်ဒဏ်120နောက်ပြီးတော့ဒီလိုဓမြမှုကျူးလွန်ခြင်းမှာတစုံတစ်ယောက်ကိုနာကျင်စေမှုပုံမှန်390အတွက်ခုနှစ်နှစ်နာကျင်စေမှုပုံမှန်အတွက်တစ်နှစ်ဆိုပြီးတော့ကိုဝေမိုးနိုင်ကိုစုစုပေါင်း34နှစ် ထောက်နဲ့ချမှတ်ခဲ့တာပါဒါပေမဲ့ဒီအမှု၅မှုရဲ့ပြစ်ဒဏ်တွေကိုတပေါင်းနဲ့ချခံမှုအတွက်တတ်မှတ်လိုက်တာကြောင့်ထောက်နဲ့20ချခံမှုအပိသက်အမိန့်ချမှတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကသိရပါတယ်ပန်တာလို့လူသိများတဲ့ကြပြဆရာလည်းဖြစ်တဲ့ကိုဝေမိုးနိုင်ဟာဆရာနာသိန်းစန့်ကျင်ရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြခေါင်းဆောင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့2021ခုနှစ်ဧပြီလ15ရက်နေ့တုန်းကဆရာနာသိန်းမှုစန့်ကျင်ရေးတပိတ်တစ်ခုကနေအပြန်ကိုဝေမိုးနိုင်စီးလာတဲ့ဆိုင်ကယ်ကိုစစ်တပ်ကနေမုံရွာမြို့လမ်းမကြီးရဲ့တနေရာမှာကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင
်ဘယ်လာရုစ်နိုင်ငံမှာနျူကလ িয়ার လက်နက်တွေကိုမဟာဗျူဟာမြောက်ဖြန့်ချထားတာဟာနေတိုးတပ်ဖွဲ့ချက်ထွင်လာတာကြောင့်ဖြစ်တယ်လို့ရုရှားအစိုးရကပြောလိုက်ပါတယ်နေတိုးအဖွဲ့ဝင်တွေဖြင့်ဖင်လန်နိုင်ငံတည်တင်းဘတ်ထဲဝင်ရောက်ခဲ့ပြီးတဲ့နောက်ရုရှားအနေနဲ့ကိုယ်နယ်မြေကိုကာကွယ်နိုင်ဖို့အခုလိုလုပ်ရတာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကဒီနေ့ပြောကြားလိုက်တာပါကမ္ဘာနိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်မဖြန့်ချသင့်ဘူးလို့ထိပ်သီးပူရဲကြေညာချက်ထုတ်ပြီးရပိုင်းတွင်မှာပဲဘယ်လာရုစ်မှာရုရှားအခုလိုလုပ်လိုက်တာကဂရိမတီတာပါလို့လည်းနေတိုးအတွင်းမှုချုပ်ယန်စတိုရန်ဘတ်ကဒီနေ့ပဲမနေ့ကပဲပြောကြားခဲ့ပါတယ်တရုတ်နိုင်ငံမှာရှောက်နေတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဒီနေ့တွေ့ဆုံပြီးပူရဲသတင်းစာရှင်းလင်းပွဲလုပ်ရမှာနျူကလ িয়ার ကိစ္စမျိုးမှာကုလသမဂ္ဂဗထိန်ညင်မှာပါတဲ့ဂရိတွေအတိုင်းတာဝန်ရှိတာမို့ရုရှားပေါ်ဩဇာရှိတဲ့တရုတ်အနေနဲ့ဝိုင်းထိန်ပေးတယ်လို့ပြင်သစ်သမ္မတကဒီနေ့ပြောခဲ့ပါသေးတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ချင်းချမှုအန္တရာယ်ပိုဆိုးလာနေချိန်မှာပဲမြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆမ်ကမ်နဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တို့ဒီကနေ့ဆိုးမျိုးတော်မှာတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆွေးနွေးပွဲတွေအပြင်ဂျပန်နိုင်ငံမှာပါဝင်တဲ့၃နိုင်ငံဆွေးနွေးပွဲတွေကျင်းပသွားနိုင်ရေးအတွက်အမေရိကန်ရဲ့ဒီမြောက်ကိုရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဆိုးမျိုးတော်ခီးစဉ်ကဒီနေ့ပဲစတင်လိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့ပြောဆိုထားချက်အရဆိုရင်တော့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံ၏ဘက်ကအမေရိကန်ကဆက်လက်ကာကွယ်ရပ်တည်သွားဖို့အခိုင်အမာစိတ်ပန်းဖြတ်ထားတယ်ဆိုတာကိုအထူးကိုယ်စားလှယ်ကအခုခီးစဉ်တွင်မှထက်လောင်းအာမခံပြောကြားနိုင်ပွဲရှိပါတယ်ရှင်ဧပြီလ6ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မစုမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့ထိတ်တန်းရောက်သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ရွှေကူဘက်မှာစစ်ကောင်စီတပ်ကလေကြောင်းနဲ့တိုက်စစ်ဆင်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်ရွှေကူမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာမနေ့ဗုဒ္ဓဘူးနေ့တုန်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ကလေရင်နဲ့လေးချိန်ပုံကျဲတိုက်ခိုက်ခဲ့ပါတယ်တဆက်သေးပါပဲတိုက်ပွဲဖြစ်ပွားနေရာအနီးမှာရှိတဲ့ကျေးရွာတွေမိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်အရင်ရက်တုန်းကတိုက်ပွဲပြင်းထန်ခဲ့တဲ့စကိုင်းတိုင်းထီးချိုက်မြို့နယ်အတွင်းမှာတော့ဒီကနေ့တိုက်ပွဲဖြစ်တာတော့မကြားသိရပါဘူးကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းကစီရေးအခြေအနေတွေကိုကိုဇော်ဝင်းလိုင်ကသတင်းပေးပို့ချက်အခြေခံပြီးပြောပြပေးပါမယ်ရှင
်ရှုကူမြို့နယ်အတွင်းမှာမလ23ရက်နေ့လောက်ကစတင်ပြီးတိုက်ပွဲဖြစ်ခဲ့ရာကဒီအပိုင်းအထိလည်းတိုက်ပွဲတွေဆက်ပြင်းထန်နေစေရှိပါတယ်ဒီလ5ရက်မနေ့နေ့ကင်းပိုင်းမှာစစ်ကောင်စီတပ်နဲ့KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကညပိုင်းအထိလေရင်နဲ့လေးချိန်တိုက်ခိုက်ခဲ့သလိုကြေးရွာတချို့လည်းမိရှုခံခဲ့ရကြောင်းရွှေကူဒေသကတူက VOA ကိုပြောပါတယ
်။မင်းရဲ့စီကတော့ဒီလို7နှစ်လောက်လောက်ကနေစပြီးတော့ပြန်ထူရပါတော့။အဲ့မှာဒီတော့ဒုညီမှာတော့ဆက်သွင်းထူရောအဲ့ဟိုကဒုတိယကူနေရတော့သူဖြစ်ပါတော့ဒီတော့ဒီအဖြေကြိုက်ရှာသူများပါတော့နော်။အားရခါကျတော့လေးတော့လေးကညနေပိုင်းကြီးကို3ချိန်ပါရပုကပ်ဒီနဲ့ညခင်းလိုက်ပါမယ်ဒီခပ်ပြီးတော့ရနေလို့ရအောင်ကျအဲစေကူမျိုးနဲ့ကိုမဟန်သွားတော့မ
ထိခိုက်ပျက်စီးမှုအခြေအနေကိုသူကအခုလိုဆက်ပြီးပြောပါတယ
်ဟိုတစ်ခေါက်တည်းကဒီဟာကြီးမီးရှို့တာကိုမင်းတစ်ခေါက်လာတိတ်တိတ်အဲ့ဒီဟာကြီးရဲ့ကညစီသာရောနာနာနာဝေးမီးရှို့တာကြီးရောစီမီလေးစီမီဒီလာလာမလို့ကြီးတော့နော်အေးဖြစ်တဲ့နေရာကိုတခြားခွဲရအာစီသာရောဆိုလို့ရှိရင်တကယ်ကြီးကြရတယ်ဒုညရဝိသကိတော့တိုက်နေသိရပြရပါလေနောက်တိုင်းဒီကအိမ်ဝင်ပြီပေါ့နော်ဒုညကြီးကြီးတော့ဘာမှမလဲတော်တော်လေးမင်းရလာနေ
မလ25ရက်နေ့ကစီတောင်စီမူလေးနဲ့မန်ဝင်းကျေးရွာတွေနဲ့မလ30ရက်နေ့ကလည်းမန်ဝင်းနဲ့စီမူလေးကျေးရွာတွေမှာဘုံကျဲတာတွေရှိခဲ့ပါတယ်မလ25ရက်နေ့တိုက်ပွဲတွေပြင်းထန်လာကြတဲ့ကကျေးရွာ10ရွာလောက်ကတောင်းနဲ့ခြေတဲ့ဒေသကနေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရကြောင်းရွှေကူဒေသခံကဆက်ပြောပါတယ်
ဒီကကြာလေကတော့လွန်ခဲ့တဲ့25ရက်မြောက်ကစတင်ဖြစ်သွားတဲ့ချိန်စပြီးတနည်းပြီးကျွန်တော်မရှိဘူးပေါ့ကအကုန်လုံးဖြစ်သွားပြီးရည်ရတော့တစ်ချက်ကြီးရတော့ကျွန်တော်တို့ကတော့တော်ရဲကြီးရတယ်ရောအကုန်လုံးတောင်းကြုံနေရအဲ့ဒါပြည်ရင်းကရောကြီးရတော့ဘယ်လောက်ရှိနေလဲပန်းနေမှာ Nazi Kole, Dali Simpu, Sido, Sida, Nana, Nawe, Timji, Timule, Nala, Namiji, Raiwa, Kumiya.အဲ့ဒါကြည့်သေးတယ်ရာခတိကြီးကတော့တုံးပေါက်တို့ရဲ့ရာတို့ဆွေရာလေးချင်းအဲ့ဒီရာရာအလုံးဟာဒီပြောင်းမှမရှိတော့ဘူးပြစ်ပြီးပြေးရတာ
ဒီကရရဲ့ပိုင်းတွေကတော့စကိုင်းတိုင်းအထက်ပိုင်းထီချိုင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်လေကြောင်းက3ချိန်တည်းမနေတိုက်ခိုက်ခဲ့ပါတယ်ဒီကနေ့မှာတော့ထီချိုင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းထီချိုင်းဒေသခံတဦးကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့မြေထဲမှာတိုက်ပွဲတော့မရှိဘူး။ဒါပေမဲ့စစ်ကြောင်းတော့ထိုးနေတယ်။ညီသားနေတွေ့တဲ့ကုန်းတွေ့တဲ့ကုန်းကနေပြီးတော့အခုအောင်တရားပဲရောက်နေတာ။ဗမော်မန္တလေးကလန်းပေးတာ။ညတော့လမ်းခွဲရဲ့ထင်ထားတယ်။တိုက်ပွဲတော့မရှိသေးဘူ
း။ညီတာဟာထီးချိုင်းမြို့အရှိအေယာဝတီမြစ်တစ်ဖက်ကမှတည်ရှိတာပါ။တခြားစစ်ကောင်စီစစ်ကြောင်းတစ်ကြောင်းကတော့ထီးချိုင်းမြို့နယ်အထက်ကတာမြို့နယ်ကလှေဘူရွာအနီးမှာရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလ5ရက်နေ့ကတော့ကတာမြို့နယ်အင်းရွာအနီးမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းတွင်းကထိကျိုင်းတဲ့ကတာမြို့နယ်ကနေမြေချင်းဆက်ဆက်နေသလိုကတာမြို့နယ်ဟာလည်းလက်ရှိတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်ရွှေကူမြို့နယ်တစ်ဆက်တည်းတည်ရှိနေတာဖြစ်ပါတယ်။ဒီဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလို KIA ဘက်ကလည်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ဒါကတော့ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းကစီရေးအခြေအနေကိုစုံဝင်လိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာအဖမ်းခံရတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးရဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာပြီးတော့စေကူတာမှုခံယူနေတဲ့ Lion Battalion အဖွဲ့ကဒုစစ်ကြောင်းမှုကိုတီဟအပါဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးဟာထိုင်းနိုင်ငံနယ်စပ်မဲဆောက်မြို့မှာအဖမ်းဆီးခံရပြီးတော့3ရက်အကြာမှာတော့ထိုင်းအာဏာပိုင်တွေဘက်ကကရင်နယ်ကြားစောင့်တပ် BGF တွေရှိတဲ့လှေဂိတ်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့ပါတယ်။တောင်ရင်မြစ်ထဲမှာသူတို့ကိုလှေနဲ့တဲဆောင်သွားတဲ့အချိန်မှာလှေပေါ်ကနေခုံချဖို့လုပ်တဲ့အတွက်နယ်ကြားစောင့်တပ်ကပြစ်ခတ်ပြီးတော့ဖမ်းဆီးသွားတယ်လို့သိရပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလာရောက်စေကူတနေတဲ့ကော့ကရိတ်မျိုးဘက်ကလာတဲ့ Lion Battalion Commando အဖွဲ့ကဒုစစ်ကြောင်းမှုကိုတီဟအပါဝင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးဟာမဲဆောက်မြို့မှာအေဘီလာတရနေ့ကဖမ်းဆီးခံခဲ့ရတာပါသူတို့တွေကိုလူဝင်မှုကြီးကြပ်ရေးအချုပ်မှာထိန်းသိမ်းထားပြီးတဲ့နောက်နယ်စပ်ကကရင်နယ်ကြားဆောင်ဂိတ်ကိုထိုင်းဘက်ကပို့ဆောင်ခဲ့တယ်ဆိုပြီး Lion Battalion Commando အဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပြပါတယ်
သူတို့ကဒီမှာတရားရတို့ဒီမဲဆောက်မှာဆေးလာကူတာဆေးလာကူရင်းနဲ့ဒီလမ်းမှပြီးတော့အဲ့ဒီသူဖိသေးကြီးကိုရောက်သွားတာပေါ့သူရောက်သွားတော့အဲ့ဆေးကြီးမှာဖမ်းနိုင်တာသူတို့ကကျွန်တော်တို့ပုဂ္ဂိုလ်ဘက်ကနေလာတာပုဂ္ဂိုလ်ကနေလာပြီးတော့ဒီမဲဆောက်မှာဆေးလာကူတာတည့်ရက်ဧပြီလ၁ရက်နေ့မှာဖမ်းနိုင်ရတယ်ဧပြီလ၄ရက်နေ့မှာသွားတော်တာပေါ့၄ရက်နေ့မနက်မှာသွားတော်တာပေါ့ဒီထိုင်းဘက်ကတော့ထထိုင်းလေးလို့ခေါ်တယ်။ဒီမှာဘက်ကတော့အင်ဂျင်နံဂိတ်အဲဒါအဲဒါပြပေးနေမှာဆိုပြီးတော့အဲကျောင်းသားအဲ၄ရက်နေမနေ့မှာအဲဒီထထိုင်းဂိတ်မှာသွားတော့လာကျွန်တော်တို့ဒီဘက်ချမ်းလို့သူမဲကူမကြတာပေါ့မဲကူထိုင်းနိုင်ငံရဲ့ဒီမဲတောက်မဲကူပေါ့အဲဘက်မှာသွားတော့လာ
သူတို့ဟာမြန်မာပြည်ဘက်ကိုပြန်သွားလို့မရတဲ့သူတွေဖြစ်ပြီးစစ်ကောင်စီဘက်ကိုရောက်ရင်အသက်အန္တရာယ်စိုးရိမ်ရတာကြောင့်မြန်မာဘက်ကိုလွှဲပြောင်းချိန်မှာလေပေါ်ကနေခုံချဖို့ကြိုးစားခဲ့ကြတယ်လို့ဆိုပါတယ်သူတို့ကတော့ကရင်နယ်ကြားဆောင်တပ်ကတနက်နဲ့ပြစ်ခတ်ဖမ်းဆီးတာတွေလုပ်ခဲ့တယ်လို့လည်းပြောပြပါတယ်
။သူတို့ဖြစ်တာသူတို့ကအဲ့ရနေလေရနေကြီးကိုသူကူရတာကိုလေပေါ်တက်လို့လေပေါ်ကနေကူတော့ဒီခိုင်းမြမှာကြားနေလေကူတဲ့ချိန်မှာသူလေပေါ်ကနေခုံဆင်းတယ်။ခုံဆင်းတော့ BGF ကတနက်နဲ့ပြစ်ဖမ်းတယ်။ BGF ကတနက်နဲ့ပြစ်ဖမ်းတယ်။အော်တနက်နဲ့ပြစ်ဖမ်းတော့သူတို့တွေအဲ့မှာကိုတီဟာကဟိုရင်တော့မှဒဏ်ရာရတယ်တနက်ဒဏ်ရာရတယ်။ဆော့ဖြူလေးရပေါင်းမှာတနက်ဒဏ်ရာရတယ်။အဲ့မြောက်ရတယ်ဒီတော့လုံးပြည်ကပြန်ဖမ်းသွားတယ
်ဖမ်းဆီးခံရသူ3ဦးကိုတော့နေကြားဆောင်တက်ကဘုံမူနိုင်မောင်စော်ကစစ်ကောင်စီကိုလွှဲပြောင်းပေးလိုက်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်နောက်ဆုံးသတင်းအရကတော့သူတို့တွေကဒုစစ်ကြောင်းမှုကိုတီဟတေဆုံးသွားတယ်ဆိုပြီးသတင်းတွေထွက်နေပေမဲ့တီးကြားအတီးပြုတ်လို့တော့မရသေးပါဘူးအေဗီလာ6ရက်နေ့ဒီကနေ့မနေ့ပိုင်းမှာတော့သူတို့တွေကတူကဆက်တွေ့လာပြီးအသက်တေဆုံးတဲ့သူမရှိဘူးလို့ပြောဆိုတာတွေရှိခဲ့တယ်လို့လည်း Lion Battalion Commando အဖွဲ့ကတာဝန်ရှိသူကပြောပြပါတယ်
သူတို့အဲဟိုစကားစားလက်ထဲမှာမရှိသေးဘူး။အဲ့ဒါပဲခေါ်လာကြတော့ပြီးတယ်။ဟုတ်အဲ့ဒီတရားနဲ့ဆက်တယ်ရတာ။ဘယ်ရှိနေရအောင်မှာ
။ဆက်စီခံရသူတွေကိုစကားစကားဖုံးဆက်တွေခိုင်းပြီးပြောခိုင်းတာဖြစ်လို့သူတို့သုံးဦးဟာဘာတွေဖြစ်နေတယ်လဲဆိုတာကိုတော့အတိအကျမသိနိုင်ပါဘူး။သူတို့တွေဟာဒဏ်ရာတွေရထားသူတွေဖြစ်ပြီးတကယ်ပဲအူကတည်ဆုံးသွားသလားဘလောက်ထံရပြင်းတယ်လဲဆိုတာလည်းမသိနိုင်သေးပါဘူးအသက်38နှစ်အရွယ်လိုင်းရင်ဘက်တလီယံဒုစစ်ကြောင်းမှုကိုတီဟာအသက်32နှစ်အရွယ်ပြန်ကြားရေးတာဝန်ခံကိုထက်နေဝင်အသက်26နှစ်အရွယ်တပ်ဖွဲ့ဝင်စောဖြိုးလေးတို့ဖြစ်ပြီးသူတို့တွေဟာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့မြန်မာစစ်တပ်ကိုလက်နက်ဆွဲကင်တော်လှန်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဖြစ်ကြပါတယ်ရှင်
ဒါကတော့မဲဆောက်မြို့မှာလာရောက်ပြီးတော့စေကူတာမှုခံယူနေတဲ့အချိန်မှာအဖမ်းခံရပြီးတော့ကရင်နယ်ကြားဆောင်တပ်လက်ကိုအလွှဲပြောင်းခံခဲ့ရတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့အခြေအနေမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ထဲမှာလူငယ်တွေကြားမူဝိဇ္ဇာသုံးဆွဲမှုပိုတိုးလာနေတဲ့အခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မှာတော့မြို့နယ်တိုင်းလူလူမှာစိတ်ကြွမူဝိဇ္ဇာသုံးဆွဲတာတွေအခုနောက်ပိုင်းပို့ပြီးတော့များလာတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မှာမူဝိဇ္ဇာတင်သွင်းတဲ့သူတွေကိုအာဏာပိုင်တွေဘက်ကထိထိရောက်ရောက်အရေးမယူတာကြောင့်မူဝိဇ္ဇာကအလွယ်တကူဝယ်ယူလို့ရပြီးတော့တရားဥပဒေမှုရေးကလည်းပြက်ပြားနေတာကြောင့်အမှုရေးစေဝါသုံးဆွဲမှုတွေကပုံများလာတာလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါမယ်ရှင်
။ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့စစ်ကောင်စီတို့အုတ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတဲ့ရခိုင်ပြည်နယ်မှာလူငယ်တွေကြားစိတ်ကြွအမှုရေးစေသုံးဆွဲတာတွေပုံများလာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်မြောက်ပိုင်းကပုံနှုံမျိုးနယ်ဘက်မှာဆိုရင်လေလူ120လောက်ကမူရစ်စေးသုံးဆွဲနေကြပြီးအများအားဖြင့်တော့ WY လို့ခေါ်တဲ့ပန်းရောင်စိတ်ကြွယူသူစေးပြားတွေကိုတုံးနေကြတာဖြစ်တယ်လို့ပုံနှုံဒေတာခန်တူကပြောပါတယ
်။အာနာသိမ့်ပြီးနောက်ပိုင်းတော့ပိုဆိုးလာတယ်ရင်းကထက်ဟိုဟာစိတ်ကြီးမငြိမ်သက်တာရဲ့အတကြောင်နောက်ပြီးဒီဟိုဟာမူရစ်စေးဝါလုတ်တဲ့ဟိုဟာဂိုင်းတွေကပိုပြီးပေါ်လာတာတကြောင်အဲ့ရှင်နေတယ်နော်ပိုပြီးဒီဖက်မှာဟိုအပေါ်လာတယ်ဈေးတွေကတအားတန်ပြီးလူငယ်တွေလည်းဟိုကတအားပျက်စီးဖို့လွယ်လာတယ်ကိုဒီဖက်မှာတော်တော်များသုံးတဲ့ WY WY များတယ်ကိုလူငယ်ပါစတဲ့ဟိုကသုံးမယ်ဆိုရင်ဟိုကလူတရားမှာ60 90လောက်ကတော့ဒီသုံးတယ်ကို
အဲ့ဒီ WY လို့ခေါ်တဲ့ပန်းရောင်စိတ်ကြွယူသူစေတပြားကိုအရင်ကကြက်3000လောက်ပေးဝယ်ရပြီမဲ့အာနာသိမ့်ပြီးနောက်ပိုင်းကစားလို့ပြင်းမြအားဖြင့်ဆယ်စားတစ်ဆလောက်ဈေးတက်တာသွားပြီးစေတပြားကိုကြက်300ဝန်းကျင်လောက်သာပေးရတော့တယ်လို့ရခိုင်ဒေသခံတွေကပြောဆိုကြပါတယ်။ဒါ့အပြင်မူရစ်စေတွေကိုဘယ်သူမှဆိုအလွယ်တကူနေရာတိုင်းမှာဝယ်ယူလို့ရနေတာကြောင့်လူငယ်တွေကြားထဲစေတုံးဆွဲမှုပုံများလာတာဖြစ်တယ်လို့လည်းရခိုင်လူငယ်တူကပြောပါတယ
်။လွယ်တာပေါ့ဒီဖက်မှာဟိုဈေးကဟိုပေါ်လာမှုဘူးကိုကဟိုကပြင်းနေတော့မှဟိုကဒီနေ့ဟိုမပြောဘူးစိတ်ဟိုကဖြစ်တယ်ဆိုစိတ်ကူပေါက်တာနဲ့တော့ယူလို့ရတယ်ဟိုကလကားရတဲ့နေရာတွေတော့ရှိတယ်ကိုအရှင်းနေဆိုတာဒီနေ့ဖက်မှာတချို့ကလေးတွေဆိုရင်အတက်ဟိုကဆေးရှောင်းနေဆေးလေးနေဆင်းငါးနေနဲ့ဟိုကမူရဆေးဝတားအလွန်ချင်းဟိုကဖြစ်ပြီးဆေးရုံတွေတော့ရောက်တယ်အရှင်းနေတို့ဖြစ်နေတယ်ကို
ရခိုင်ပြည်နယ်ထဲမှာမူရဆေးဖြန့်ဖြူးရောင်းချပြီးချမ်းသာနေကြသူတွေရှိပေမဲ့ထိတိယောက်ဖန်ဆီးအေးအေးယူမှုတွေလောက်တာမရှိတဲ့အပြင်အာနာပိုင်တွေကိုယ်တိုင်အကျိုးတူပူပေါင်းလှုပ်ဆောင်နေတာတွေရှိတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေတန်းကဆိုပါတယ
်အဓိကကျွန်တော်ပြောခဲ့သလိုပေါ့နော်ဒါအာနာပိုင်ကြီးနဲ့ဘလို့မှုချက်တဲ့ဝင်ပတ်သက်တဲ့ခရိုကြီးတွေပေါ့နော်အာနာပိုင်ကပေါင်းပြီးတော့လုပ်နေတဲ့ပုဂ္ဂိုလ်တွေအကျိုးအမြတ်ကိုဟိုဝေစုခွဲပြီးတော့လှုပ်ရှားနေတဲ့ကိစ္စတွေပေါ့နော်ဒီကတော့အဲဒီရှိပေါ်များချင်းသင်ပေရဲလမ်းကြောင်းကတော့အဲ့ဘက်မှာရှိရဲအဲ့ဘက်မှာလည်းအစုလိုက်ပြုံလိုက်ပြီးတာကအများကြီးပဲ။နောက်ချမ်းကြီးကဒီခိုင်ကြီးအနောက်စုံဖြားထိပ်ဦးကြောင်မောင်တို့နေဆက်ကိတ်ကြီးပေါ့နော်။အဲ့လိုလမ်းကြောင်းတစ်ခုကတော့ဟောဒါကချိနေတာကြာပြီပေါ့နော်။ဒီဘူးရစီဝါနဲ့ချမ်းသာတဲ့သူတွေကလည်းမြို့ပေါ်မှာတော်တော်ကိုရှမ်းသာသွားကြတယ်။အဲ့ဒါဒီကိုဟိုဒီသက်ဆိုင်ဟာဆွေးရမျိုးမသိဖို့ဘူးသိရဲ။မသိမှသူတို့လည်းအဲ့ဒါပေါ်မှာအာဒါအကျိုးခါစားခွင့်ရနေတဲ့အတွက်နဲ့ရှုပ်ပေးကြတာပေါ့နော်သူတို့ဆိုတဲ့အကျိုးမြတ်ရတာပေါ့။ဟောဒါကြောင့်ဒါကတော့ဒီလက်ရှိအစိုးရအနေနဲ့တာဝန်ပြက်ကွက်တဲ့အရင်သူတို့အတွက်သမင်စားပေါက်ရအောင်ကာကြည့်ကြတဲ့အတွက်နဲ့ဒီလက်ပြေးလိုက်ယူစီကိုပေါ့နော်မြို့စီဝါနဲ့ပတ်သက်လို့လက်ပြေးလိုက်ယူလို့ဆောင်တာတွေအဲဒီတဲဆောင်တာတွေရောင်းစားတာတွေကိုထိထိရောက်ရောက်အစိုးရအနေနဲ့ကင်တွယ်တင့်နေပေါ့။အဲအဲ့လိုပြင်းပြင်းထန်ထန်လုပ်ရင်တော့ဒီကိစ္စအနည်းငယ်များအဲ့တော့ကျွန်တော်တို့ကမပြောင်းတဲ့တောင်ပေါ့နော်ချုပ်ပေါ်ပြီးတော့သွားမယ်လို့ကျွန်တော်ကယူဆပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်ဟာမူရစ်ဆေးစိုက်ပျိုးထုတ်လုပ်တဲ့ပြည်နယ်တစ်ခုမဟုတ်ပေမဲ့မြန်မာနိုင်ငံအတွင်းကမူရစ်ဆေးတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပို့ဖို့အတွက်အဓိကကျတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ် အာနာပိုင်တွေအနေနဲ့ရခိုင်ပြည်နယ်ကမောင်တော်စစ်တွေမြောက်ဦးကြောက်ဖြူအန်းတောင်ကုတ်စတဲ့မြို့နယ်တွေမှာမူရစ်စေဝါတွေဖမ်းမိတာတွေရှိပေမဲ့ဖမ်းမိတဲ့မူရစ်စေတွေကိုမီးရှို့ဖျက်ဆီးတာမျိုးတွေလည်းမတွေ့ရပါဘူး။ဒါအပြင်မူရစ်စေတွေဖမ်းမိတဲ့အခါတိုင်းမှာလည်းအများစုကပိုင်ရှင်မဲ့တွေဖြစ်နေတတ်ပါလေ။ရခိုင်ပြည်နယ်မှာမူရစ်စေဝါတည်ယူဖြန့်ပြူးတဲ့သူတွေဟာအာဏာပိုင်နေနဲ့အကျိုးတူပူးပေါင်းပြီးလုပ်ကိုင်နေသလိုရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့လည်းမူရစ်စေကုံတွေကိုဖမ်းဆီးအရေးယူတာတွေမတွေ့ရတာကြောင့်ခုလောက်မူရစ်စေတုံးဆွဲမှုများလာတာဖြစ်တယ်လို့ရခိုင်ဒေသခံတွေကမြင်နေကြပါတယ်ခင်ဗျာ။
ကိုစံကျော်ကရခိုင်ဘက်ကအခြေအနေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမျိုးရတကြံသွားပြီးတော့နှွဲပြောကြမယ်မြန်မာတွေနဲ့ပတ်သက်တဲ့သတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်မြန်မာနှစ်တကူနဲ့တစ်ချိန်နဲ့ကြာရောက်မယ်ထိုင်းမျိုးရတကြံစုံခရံပွဲတော်ကာလအတွင်းမှာတော့ထိုင်းနိုင်ငံကိုလာရောက်လဲပတ်ကြမယ်မြန်မာတွေအနေနဲ့ကိုယ်နိုင်ငံထဲမှာဘာကြောင့်မပြောနိုင်ဖြစ်နေသလဲဆိုတာကိုသတိရဖို့လိုပါတယ်လို့မြန်မာအရေးလှုပ်ရှားသူတွေကပြောလိုက်ပါတယ်မြန်မာနိုင်ငံသားတွေပြောတာကိုမတားမြစ်လို့ပဲမဲ့ကိုယ်နိုင်ငံရဲ့အရေးကိုတော့မေးမထားသင့်ပါဘူးဆိုပြီးထောက်ပြကြပါတယ်ဒီကြောင့်ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်ကနေမညွညူလင်းတင်ပြထားပါတယ
်ထိုင်းနိုင်ငံရဲ့ရိုးရာနှစ်တကူကာလထဲမှာပြည်ရင်းခီးသွားလာတာကနေဝင်ငွေဘတ်တန်ပေါင်း 13,500 ရလိမ့်မယ်လို့ထိုင်းခီးသွားအာဏာပိုင်တွေအဖွဲ့ကခန့်မှန်းကြေညာပါတယ်ရိုးရာတကြံကာလဧပြီလ13ရက်နေ့ကနေ16ရက်4ရက်ကာလအတွင်းပြည်ရင်းခီးသွားတာတွေဟာမနစ်ကဝင်ငွေဘတ်တန်ပေါင်း 11,000 ထက်22ရာခိုင်နှုန်းတက်လာမယ်လို့ထုတ်ပြန်ခဲ့တာပါဒီလိုပြည်ရင်းခီးသွားလေပတ်မှုတွေထဲမှာနိုင်ငံတကာကနိုင်ငံခြားခီးသွားဧည့်သည်တွေလည်းပါဝင်ပြီးဒီနိုင်ငံခြားခီးသွားဧည့်သည်တွေထဲမှာမြန်မာပြည်ကလာရောက်လေပတ်ကြမယ်မြန်မာပြည်သားတွေလည်းအများကြီးပါဝင်တာပါ။ဟ
ိုလေကျွန်တော်တို့လာလည်မဲ့လူတွေလည်းအပြစ်တော့မပြောချင်းဘူးပေါ့နော်။ဘာလို့ဆိုကြတော့ဒီကျွန်တော်အပြင်ကိုထွက်လာပြီးလာလဲဆိုကြတဲ့ကတော့ဒီငွေကြေးတက်နိုင်တဲ့လူချောင်းလဲသူတွေပဲလာကြတာပေါ့နော်။အဲ့ကြောင့်လူထဲမှာနှစ်မျိုးနှစ်စားတော့ရှိနိုင်တယ်။တစ်ခုကကြတော့ဒီဆေးဥစုနဲ့ပတ်သက်တဲ့ဒီစကားစားရတောက်တိုင်းကြီးပေါ့နော်။အဲ့လိုလူတွေရှိမယ်ပြီးတော့မှကိုယ့်ဘာကိုငွေကြီးတက်ထိုင်ပြီးတော့ဂျာနေပေါ့နော်ဘာမှမပါတဲ့လူတွေရှိမယ်ပေါ့အဲ့ကြောင့် sales ဆုနဲ့ပတ်သက်တဲ့လူတွေတော့ကျွန်တော်မပြောချင်တော့ပါမှဒါပေမဲ့ဒီဂျာနေတွေကိုတော့ကျွန်တော်ပြောချင်တာတစ်ခုကကြတော့ဘာလို့နိုင်ငံများမှာထပ်လာပြီးလာလဲရသလဲဘာလို့ကိုယ့်နိုင်ငံမှာဒီမှာရနိုင်တဲ့လုံခြုံမှုလုပ်လက်မှုတွေဘာလို့မရနိုင်ရလဲဆိုအဖြေကိုတော့ညီအောင်ကြည့်ဖို့လိုမယ်ပေါ့နော်အဲ့ကြောင့်ဒါတွေအားလုံးရဲ့အဖြေပေါ့ကိုယ့်နိုင်ငံမှာဒီမှာပြောမျိုးမျိုးပြောနိုင်မှုဆိုလို့ရှိရင်ကျွန်တော်ဒီ sales ဆုမရှိမှာပဲဖြစ်မယ်ဒီစကားစားမရှိမှာဖြစ်လို့ပေါ့နော်အဲ့ဒါကိုတော့မမေ့ဖို့လိုတယ်အဲ့ကျွန်တော်ပြောချင်တာကပြောတဲ့သူတွေကိုကျွန်တော်မတားချင်ဘူးပြောပါတစ်ချက်ကကြတော့ဘယ်လိုပဲပြောစကားဆားရဲ့ဒီဝါဒဖြစ်တဲ့ကိစ္စတွေစကားဆားကလုပ်တဲ့ပွဲတွေစကားဆားကိုထောက်ခံရမကြဘူးတော့သတိချက်ဖို့လိုမှာဒါအရေးကြီးဆုံးပဲပေါ့နော်နောက်တစ်ချက်ကကျွန်တော်မှားချင်တယ်ဆိုတော့ကြတော့ငငယ်တော့ကျွန်တော်ကလေးစာလုပ်လို့ပေါ့ဗျာဟိုဥပမာဆိုရင်ကျွန်တော်တနားကြီးဆော့မယ်ဆိုရင်စာပဲနှုတ်ပြီးမှဆော့မယ်ဆိုတာလိုမျိုးအဲ့ကြောင့်ကိုအပြော်ပါတဲ့သုံးမယ်ဆိုရင်လည်းကျွန်တော်မတားချင်ဘူးသုံးဒါပေမဲ့ကိုယ့်ရဲ့တာဝန်ကိုကိုမမေ့ဖို့လိုတယ်အဲ့ကြတော့ဥပမာကိုဒီကြံမှာပြောဖို့အတွက်ဘလောက်တုံးလိုက်မယ်ပြအချိန်ဘလောက်ကုန်ခံလိုက်မယ်လူအားဘလောက်ဆိုက်လိုက်မယ်ဆိုရင်အနည်းဆုံးတော့အဲ့ဒါထက်မတိုင်ရင်တော့မှအဲ့ထက်မရောတဲ့ဟာမျိုးနဲ့ရောက်တော်လိုင်းရေးမှာပါဝင်နေဖို့လိုတယ်အဲ့တော့ကျွန်တော်ကဟိုစိတ်ကူးရဆန်တဲ့ဟာမျိုးကျွန်တော်မတောင်းဆိုချင်ဘူးတစ်ချိန်လုံးကိုယ့်ကိုချိုးနှိမ်နေပါတော်လိုင်းရေးမှာဆက်မပြတ်ပါတာဆိုမျိုးကျွန်တော်မပြောချင်ဘူးဒါပေမဲ့သူများနိုင်ငံမှာလာပြောမယ်ဆိုရင်ဒီလိုဟာမျိုးကိုယ့်နိုင်ငံမှာဘာလို့ပြောလို့မရလဲဆိုတဲ့အဖြေကိုမြင်အောင်စဉ်းစားဖို့လိုတယ်ပြီးတော့အဲ့အတွက်ကျွန်တော်ရည်ရှိမှာ effort ပေါ့နော်ပုံမှန်အမြဲထုတ်ပေးဖို့လိုပါတယ်
မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးခြုံငင်ပြီးနိုင်ငံရေးအပြောင်းအလဲတွေဖြစ်လာဖို့အတွက်လှုပ်ရှားနေသူတွေကတော့တကြံကာလအိမ်ထဲမှာပဲနေရင်တိတ်တဆိတ်ဆန္ဒထုတ်ဖော်ကြဖို့တိုက်တွန်းကြပါတယ်။ဒါပေမဲ့ဒီလိုလှုပ်ဆောင်လိုက်လို့တိုင်းပြည်ကြီးပြောင်းလဲသွားမှာလားဆိုတဲ့ပြောဆိုမှုတွေကလည်းရှိနေရပါ
။ဒီနှစ်ကိုလည်းပြောကြပါတော့တော်လန်ကြံမဲ့လှုပ်ကြမယ်အိမ်မှာပဲနေကြမယ်။ဒီလိုလှုပ်တော့မင်းတို့ကတော့မပြောနေပါနဲ့ဘယ်လိုပြောမလို့မင်းတို့မပြောတာနဲ့တိုင်းပြည်ကြီးကပဲပြောင်းလဲသွားမှာလားဆိုပြီးတော့တချို့ကလည်းလို့အပြစ်တင်တဲ့ဟာနေပြောကြ။ဒါပေမဲ့ဟိုကိုတရုတ်တယောက်တည်းမပြောတာလည်းနဲ့တော့တိုင်းပြည်ကတော့ချင်းပြောင်းလဲသွားမှာမဟုတ်ဘူး။ဒါပေမဲ့ကျွန်တော်တို့ရှေ့ပိုင်းမှာ silent strike တွေလုပ်ခဲ့ကြတယ်။ silent strike တွေရဲ့လုပ်ရခြင်းတော့ဘယ်လိုပြောမလဲ။တကယ်တော်လန်နေရဲ့ရဲဘော်ဒီပြီးစစ်ဘေးရှောင်ပြည်သူတွေကိုကျွန်တော်အားပစ်လိုက်တာပဲ။ကျွန်တော်မင်းတို့နဲ့အတူတူငါတို့ပြည်သူတရက်လုံးကပတ်ဝန်းနေပါတယ်ငါတို့အကောင်လုံးကလည်းမင်းတို့နဲ့တပါးရဲပါပဲဆိုတော့ပြောလိုက်တာအဲ့လိုပဲဒီတကြံမှာမပါဝင်ခြင်းအပြင်ကျွန်တော်ကဒီစကားဆရဲ့ဘယ်လိုပြောလဲစကားဆကသူအာနာလူပြီးကြတဲ့ကသူတိုင်းပြည်အေးချမ်းနေပါပြီဆိုပြီးနိုင်ငံတကာပြချင်တာအဲ့လိုချင်းမျိုးမှာကျွန်တော်ကဒီတကြံမှာဘယ်မှမတော်ကိုယ့်မှာပဲကိုနေခြင်းအပြင်ဒီစကားဆရဲ့အောက်မှာပြည်သူတွေလုံခြုံနေရမျိုးမဟုတ်ပါဘူးပြည်သူတွေဒုက္ခခံစားနေရပါတယ်စကားဆကမထောက်ခံပါဘူးဆိုတာမျိုးနိုင်ငံတကာကိုပြပြီးသားဖြစ်တယ်လို့အခုလက်ရှိမှာရှေ့နှံတိုက်ပွဲဝင်နေတဲ့ပြည်သူရဲဘော်တွေရောပြည်စစ်ဘေးရှောင်ပြည်သူတွေရောအားပေးရရောက်ပါတယ်အားကိုပြောချင်ပါ
ဒါပေမဲ့လေထိုင်းနိုင်ငံမှာရှိနေတဲ့မြန်မာပြည်သားတွေရဲ့ခီးသည်ပို့ဆောင်ရေးလုပ်ငန်းတွေတဲခုကန်ငှားတဲ့လုပ်ငန်းတွေမှာတော့ကြိုတင်အငှားတွေနဲ့ပြည်နေပြီးမြန်မာစားတောက်ဆိုင်တွေကလည်းအထူးစည်းနှုံးတွေနဲ့ကြော်ညာနေကြပါတယ် ထိုင်းနိုင်ငံရဲ့ဆုံခရမ်လို့ခေါ်တဲ့ကြံကာလမှာပြည်ရင်းကစိတ်ဝင်စားစရာခီးစင်ပေါင်း 38 သိန်းအထိရှိမှဖြစ်ပြီးမနစ်ကတည်း 14 ရာခိုင်နှုန်းတက်လာလိမ့်မယ်လို့ထိုင်းခရီးသွားလုပ်ငန်းလုပ်ငန်းသူတွေကပြောဆိုကြပါတယ်ရှင်။ကျွန်မညညလုံးပါ
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေမညညလင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းတွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာရင်းနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင
် VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံကနေ2023ခုနှစ်ဧပြီလ6ရက်ကြာသာပတေးနေ့ညထုတ်လွှင့်ချက်တွေကို Washington DC မြို့တော်ကနေတိုက်ရိုက်နှာစင်နေရတာဖြစ်ပါတယ်ရှင်ဒီထုတ်လွှင့်ချက်တွေကိုရုပ်သံကပါတိုက်ရိုက်ရှုစားနိုင်ကြပါတယ်ဒီညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုည10:00နာရီအထိထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ပြည်တွင်းစစ်နဲ့ပြည်ပအမြင်အကြောင်းကိုတင်ပြပေးထားပါတယ်။ဆရာနာသိန်းနာကိုပြည်သူလူထုကခုခံတော်လှန်တဲ့အတွက်ပြည်တွင်းစစ်ဖြစ်ပွားနေတာကနှစ်နှစ်ကျော်သွားပါပြီ။ဒါပေမဲ့ဘယ်ဘက်ကမှနိုင်မှုအလားအလာမရှိဘူးဆိုပြီးနိုင်ငံခြားလှစ်လာသူတွေကသုံးသပ်နေတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှုစားနာဆင်ပါရှင်။
စစ်ကောင်စီနဲ့ဒီမိုကရေစီဘက်တော်သားတွေအကြဖြစ်ပွားနေတဲ့ပြည်တွင်းစစ်ဟာအဆုံးအဖြတ်ပေးနိုင်တဲ့အခြေအနေကိုရောက်ဖို့အများကြီးလိုနေသေးတယ်လို့ ODNI Office of the Director of National Intelligence American ထောက်လှမ်းရေးညွှန်မှုရုံးကဆိုပါတယ်။လွန်ခဲ့တဲ့ February 6ရက်နေ့တုန်းနှစ်လေအစည်းအဝေးခန်းစာမှာသုံးသပ်ထားတာပါ။ပြည်ရေးရှင်ရေးတိုက်ပွဲအဖြစ်နှစ်ဖက်စလုံးကသတ်မှတ်ထားတာကြောင့်စစ်သက်ဆွေးနွေးအဖြေရှာရေးအတွက်အခွင့်အလားမရှိဘူးလို့ဆိုပါတယ်စစ်အုပ်စုပြိုခွင်းရင်အခြေအနေပြောင်းသွားနိုင်တယ်လို့တော်လှန်ရေးကိုပေးတဲ့ပြည်ပအကူအညီတိုးပွားလာရင်လည်းအခြေအနေပြောင်းသွားနိုင်ပါတယ်တဲ့တဖြည်းဖြည်းအခြေအနေဆိုးဝါးလာပေမဲ့အနိုင်ရမယ်လို့ယူဆတဲ့စစ်ကောင်စီကိုတိုက်ခိုက်နေရတာဟာအတိုက်အခံအတွက်အားတာချက်ဖြစ်တယ်လို့သုတေသီအန်တိုနီဒေးဗစ်ကမလ6ရက်နေ့ကအေယာဝရီစာဆောင်မှာပြောသွားပါတယ်ဒါပေမဲ့စစ်တပ်ကိုရှော့တွက်လို့မရဘူးလို့သတိပေးထားပါတယ်တပ်ပြေးတွေများလာတော့အကြအဆုံးကလည်းများလာတဲ့အတွက်တပ်ပြက်ပြီးပြိုကွဲတော့မယ်ဆိုတော့လိုချင်ရာဆွဲပြောတာမျိုးလည်းရှိတယ်လို့အန်တိုနီဒေးဗစ်ကဆိုပါတယ
်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုစွန့်ခွာလာသူဦးရေဟာ4,000လောက်ရှိမယ်လို့အန်တိုနီဒေးဗစ်ကခန့်မှန်းပါတယ်တည်ဆုံးသူနဲ့ဒဏ်ရာရသူက1,000ခွဲလောက်ရှိနိုင်ပါတယ်စစ်တပ်မှာအင်အား3,000လောက်ရှိနိုင်ပြီးရဲတပ်ဖွဲ့မှာ9,000လောက်ရှိနိုင်ပါတယ်တော်လိုင်းရေးဘက်ကိုအစုလိုက်အပြုံလိုက်ကူးပြောင်းလာတာမျိုးမတွေ့ရသေးတဲ့အတွက်တပ်သားတွေကိုထိန်းချုပ်ထားနိုင်ပုံရတယ်လို့ဆိုပါတယ်ဒါပေမဲ့တပြည်လုံးခုခံတွန်းလှန်နေတာကိုနှိမ်နင်းနိုင်တဲ့အင်အားစစ်ကောင်စီမှာမရှိတာကတော့သိကြနေပါတယ်အင်အား100ကျော်ရှိရင်တပ်ရင်းလို့ခေါ်နေတာမို့လေချောင်းကနေတိုက်ခိုက်တာတွေများလာပါတယ်အယက်သားတွေဒုက္ခတွေဖြစ်ကုန်ကြပါတယ်ပျောက်ကြားတက်တွေကတော့လေချောင်းရံကိုတင်းဆောင်ရင်းခုခံတိုက်ခိုက်နိုင်မဲ့နီးလန်းတွေကိုသင်္ကန်းစာယူနိုင်နေပြီမို့ထိတ်လန့်စရာမဟုတ်တော့ဘူးလို့ဆိုပါတယ
်တပီလုံးမှာဖြန့်ကျဲထားတဲ့တက်တွေအတွက်ရိတ်ခါပစ္စည်းထောက်ပို့ရေးဟာစစ်ကောင်စီရဲ့အဓိကပြဿနာတစ်ခုဖြစ်ပါလေချင်းပြည်နယ်လို့တွားရလာရတဲ့ခက်ခဲတဲ့နေရာမှာထောက်ပို့ရေးဟာစစ်ကောင်စီရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီရဲ့ထောက်ပို့ရေးကိုအကွက်ချပြီးပိတ်ဆို့ဖြတ်တောက်နိုင်မယ်ဆိုရင်အရှိတ်ကိုထိုးလိုက်တယ်လို့ပြစ်သွားနိုင်ပါတယ်။မြမရေးရသူတေတီမိုက်ကယ်မာတင်ကတော့စစ်ကောင်စီဟာဇက်သိန်းကန်းရောက်နေပြီလို့ဆိုပါတယ်။တော်လှန်ရေးပျောက်ကြားဥယျာဉ်သိန်းလောက်ရှိမယ်လို့ခန့်မှန်းတာမို့ဒီစစ်တီတွေကိုလက်နဲ့တပ်ဆင်ပေးနိုင်တဲ့အတိုင်းအတာကိုလိုက်ပြီးအခြေအနေလဲပြောင်းလဲသွားနိုင်တယ်လို့သုံးသပ်ကြပါလေ
မြမပြည်ရင်းစစ်အခြေအနေလေခဲတဲလဲဖြစ်နေတာကိုကြည်ပြီးဘယ်ဘက်ကအပေါ်စီးရနိုင်တယ်ဆိုတာကိုနိုင်ငံသားသူတွေတီကလေးလာဆန်းစစ်ကြပါတယ် တမရော်အကြောင်းစာအုပ်စာရန်ဒီရေးသားပြုစုထားတဲ့ပမောက္ခအန်ဒရူးဆက်ကတော့စစ်တပ်ဟာပြည်ရင်းစစ်ကိုမအောင်နိုင်ပေမဲ့အာဏာလက်လွတ်မဖြစ်သွားရအောင်ညီမျိုးစုံတုံးလိမ့်မယ်လို့ဆိုပါတယ်တပ်တွင်းပုံကံမှုကြီးပေါ်ပေါက်လာတာမျိုးဒါမှမဟုတ်ပြည်ပကလက်နက်ပစ္စည်းဝင်လာတာမျိုးမဟုတ်ဘူးဆိုရင်တော့ပြည်ရင်းစစ်ဟာနှိမ့်နဲ့ချီပြီးကြာနိုင်တယ်လို့အန်ဒရူးဆက်ကမြင်ပါတယ်အန်ယူဂျီအစိုးရမှဗန္နာငွေတောင့်တင်းဖို့သာလိုတယ်လို့ဥရောပသုတေသီသတင်းသမားဒေးဗစ်ဟုတ်ကဆိုပါတယ်ငွေရှိရင်စုငွေတွေပေးနိုင်ပါတယ်ဒုက္ခသည်တွေကိုကူညီနိုင်ပြီးလက်နက်ပစ္စည်းလည်းဝယ်ယူနိုင်တယ်လို့ဆိုပါတယ
်မြမရေးရာပါရကူဘတ်ဒီလစ်နာကတော့စစ်တပ်မှခေါင်းဆောင်ပိုင်းကိုဖြုတ်ထုတ်ဖမ်းဆီးတာတွေနဲ့အောက်ပိုင်းမှာမကျေမနပ်ဖြစ်တာတွေရှိခဲ့ပေမဲ့နောက်ဆုံးကျတော့အမိတ်နာဂန်နဲ့ဘဝကနေမထွက်နိုင်ဘူးလို့သုံးသပ်ပါတယ်အမိတ်နာဂာနဲ့စစ်တလေးကြောင့်စစ်အာဏာရှင်တက်ဆိုးရှည်နေတာဖြစ်ပါတယ်။ဒါပေမဲ့ဒီတခါတော့တတ်ချုပ်မင်းအောင်လှိုင်နဲ့အပေါင်းပါတို့ရဲ့ညံပြင်းမှုကြောင့်အရင်တို့တက်ဆိုးရှည်နိုင်ပါမလားလို့ပါတီလင်နာကမေးခွန်းထုတ်ထားပါတယ်။ဒါလောက်ဆိုးရတဲ့အခြေအနေကိုမတွေ့ဘူးသေးတာမို့ဘယ်လိုဖြစ်မယ်ဆိုတာခမားရခက်တယ်လို့လည်းဆိုပါတယ်။တပြည်လုံးယွန်ရှာမုန်တိနေမှန်းတည်တဲ့စစ်အုပ်စုဟာနွားကွဲကြားကြိုက်ဘွားကိုရောက်သွားမှစိုးရိမ်နေကြတယ်လို့ဆိုပါတယ်။မဖြစ်နိုင်တာတွေမလုပ်သင့်တာတွေကိုလှုပ်ခိုင်းနေပေမဲ့အမိန်ကိုနာခံနေကြတုံးပါပဲ။ခရိုနီတွေကလည်းသူတို့ရဲ့စီးပွားရေးပါပျက်စီးလာမှကိုစိုးရိမ်လာကြပါတယ်။တက်ချုပ်ကတော့စီးပွားရှာလို့ကောင်းတော့ပါပဲ။တက်ချုပ်နဲ့အဖွဲ့ကနွားကွဲကြားကြိုက်ဘွားကိုရောက်အောင်စွန့်ဆန်နိုင်ဖို့လိုပါတယ်။ဒါမှမဟုတ်ရင်တော့မြမပြီးဟာစီးပွားရေးနိုင်ငံရေးနဲ့လူမှုရေး၆ကြီးတဲကိုဆက်လက်ကြာစင်းဖို့သာရှိတော့တယ်လို့ဘတ်တီလစ်တာကသုံးသပ်ထားပါတယ်ခင်ဗျာ
ပြည်တွင်းစစ်နဲ့ပြည်ပအမြင်ဆိုတဲ့အကြောင်းကိုဒီသတင်းပတ်မှာဥအောင်ခင်ကသုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားတဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပါရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာသပတေးနေ့ညနဲ့တောက်ကြမနက်ခင်းနေမှာနားဆင်နိုင်ပါတယ်။မကြခင်မှာတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ရှောင်းကျင်တဲ့နဲ့အစာနဲ့နီးနာတွေအကြောင်းကိုပြောပြပေးထားပါတယ်။မြန်မာနိုင်ငံမှာစိုက်ပျိုးထုတ်လုပ်တဲ့အခါမှာဓာတုဆေးဝါးတွေသုံးများလွန်းလာကြောင်းအာဟာရရောကြကုန်တာအပြင်တခြားအကျိုးဆက်များစွာထပ်ဆင့်ပြီးတော့ခံစားလာရတယ်လို့အာဟာရပညာရှင်တွေကထောက်ပြပါဗျ။ဘယ်လိုမျိုးအစားအသောက်တွေဓာတုဆေးသုံးနည်းနာတွေကိုရှောင်ကျဉ်သင့်ပါသလဲ။ဘာကြောင့်ပါလဲဆိုတာကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ခနန်းတက္ကသိုလ်ကအပြည်ပြည်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မချိုကိုဦးဝင်းမင်းကဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်။
โอเคปมอกค่ะดร.ခင်မချိုခင်ဗျာကျွန်တော်တို့အာဟာရရှိစာရနိုင်ရင်လည်းစားသောက်ပုံပြဿနာတွေနဲ့ပတ်သက်ပြီးတော့အရသာဒီအစီငံအချို့ပေါ့နော်အဲ့ဒါကိုဦးစားပေးလွန်တာနဲ့နောက်ဒီအပေါ်ယံလှပတဲ့ဆံဖြူနဲ့အခွန်အကုန်နှွားပစ်ထားတဲ့သီးရွက်မျိုးကိုအာဟာရထက်ဖို့ဦးစားပေးမိတာတွေနောက်စားတဲ့ဆံလုံးညုံနဲ့သဘာဝဟင်းသီးဟရဲ့တွေအကြောင်းပြောပြီးမှအခုတစ်ခေါက်တော့ဆံမရည်သတိပြုရှောင်ကျင်တဲ့စားစရာတွေနီးလာတွေကိုပြောမှာမို့ဘယ်ကနေစပြီးတော့ရှင်းပြခြင်းလဲဆင်မ
ဟင်းကပ်အမွေးကြိုင်ပေါ့မြမလူမျိုးတွေရဲ့ဟင်းတွေမှာချက်ကြတယ်အခုလောက်ပိုင်းဟင်းကပ်အမွေးကြိုင်ကို ready made လာတဲ့ဟာတွေကိုတုံးကြအဲ့ဒါတခုလည်းနည်းနည်းလေးသတိထားစေချင်တယ်အဲ့တော့ပစ္စည်းတစ်ခုခုကစက်ရုံတွေကနေထုတ်လိုက်တဲ့အပေါ်မှာတက်ထားတဲ့အညွှန်းပေါ့နော်ဒီအညွှန်းကအတိအကျဖော်ပြမထားဘူးအထက်မှာဘာတွေနဲ့ဘယ်လိုလုပ်ထားတယ်ဆိုတာမသိဘူးဆိုရင်အဲ့ဒီအစားတော့ကစားတော့တင့်ရွေးချယ်တဲ့ထက်မှာမရွေးချယ်တင့်ဘူးပေါ့နော်ဘာလို့လဲဆိုအထင်းမှာဘာမှမသိတာဖြစ်တဲ့အတွက်အရသာဘလောက်ပဲကောင်းကောင်းအယုတ်အသွင်သဏ္ဍာန်အစင်းသဏ္ဍာန်ဘလို့ပဲစိတ်ဝင်စားမှုကောင်းကောင်းကျန်းမာရေးအတွက်ကကြတော့ तू ကပြဿနာဖြစ်နိုင်တယ်ဒါကြောင့်မို့လို့ဟင်းကအမွေကြိုင်ဆိုတော့စနွင်းလေမြန်မာပြည်မှာစနွင်းဒါကျွန်တော်တို့ဆိုအိမ်မှာစနွင်းကြီးအများကြီးစိုက်တယ်ဒီစနွင်းကထုတ်ထားစနွင်းတက်ကြီးပေါ့စနွင်းကနေလောက်ထားတယ်စနွင်းမှုတ်ဒီစနွင်းမှုတ်စစ်စစ်ကိုမိဖို့ကြောင့်မြန်မာအများအားရှိတင်တယ်ပြီးရင်ဂျင်းပေါ့နော်အားပြီးလို့ရှိရင်စနွင်းနဲ့ပုံစံတူတယ် family တူတယ်တရက်ကင်းလို့ခေါ်သေးတယ်မြန်မာပြည်မှာအဲစနွင်းတက်အတိုင်းပဲအဲကောင်ပပလေးတွေလှီးပြီးတော့ဈေးထဲမှာလည်းရောင်းနေအခုမြို့ပေါ်က city mart တင်မှာလည်းရောင်းနေ
ဟုတ်ကဲ့ဆရာမ
Now tell you the review Shang Chin then a CD Lassima.
He had you Zia Bawaii. Tikika at a CD Juija. At a Sainaru Saini, what are you wanting? So we'll see it don't. At a well, I don't want to say, I 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 want to say, So, yeah, in the alley, FDA, and you see me, Sigani, Toby, Sissimu, Raga, Paloma, this is Malina, which I was equal to you. And this area, Muani, your name, Niani, you are the young one. I could, you are my hit, Yinni, you are the assa. To Alumuri pick.
Okay, Samai. I did, Jordi, Jaruzi, don't loan that Jatanaga, Palo, Pebble, Silara, Samai.
Yinni, you are the assa. Navati got a side you told the Niyama, Sabio, maybe Negasanijao, Mimabio, Nigeria, a boy and top swine with your debate in the Bedia, Nigeria, a gonoa, to get side you do that, you abuse him, and micro with your eye, a gonoa machino, digang is in Besham and Medio. I don't a boy, he knew him as I do to Lomu, I need him to say, a boy and Miruari, a gonoa, Majamaro, Macano, healthy soil in Hodo. I don't budget less raw. I give my sea on the duale, a yan yawn. Any city, Alegona, Dini, Dio, Oman, the Bawa, eat inside your tolo mesa, the city, July, you had the GG Pilam at the Hondo, appointed the Hondo Point Lame, a deed at the Hondo Pilame. So any tattoo city would you eat it? Jinjimu Yakacha, a yankumiani, and I yellow, my mabi to imminent Josiago. Beside your tolo mule, winning, Ningin Waro, when I yell bees, or legend of a goas, or yell you at the point at the bush, shall I? ကိုအဲ့လိုရှူလို့မရတော့အရန်ကြောက်စရာကောင်းတယ်အဲ့လိုရှူလိုက်လို့ရှိရင်ပတ်သက်ထုတ်တန်းဝင်မှာကဘုဒ္ဓဆီပေါင်းသက်ဆီမှုသက်ဆီအစိတ်တည်းရဲ့ကျွင်းကျန်ဒီအဲ့လေထဲမှာပြည့်ပဲပြီးရင်စပါးဆိုင်ပြုံးမှုကထုတ်လာတဲ့ဘီသိန်းတွေကာဗွန်အောက်ဆိုက်တွေလေထဲမှာရှိတဲ့ကာဗွန်အောက်ဆိုက်ကအရန်မြင့်ဟုတ်ကဲ့ဆရာမအခုလိုဒီဓာတုဆေး၃လွန်းတာနဲ့ဒီလေထုထိခိုက်တာကြောင့် နောက်ဆက်တွဲပြီးရောသတိပြုစရာရှိသည်လားဆရာမကျမတို့ခုဂလိုဘယ်ဝမ်းမီကလိုင်းမိတ်ချိန်းလို့ပြောကြတဲ့နေရာမှာအက်တမော့စဖီးရစ်ကာဗွန်အောက်ဆိုက်ကအရန်ကိုရိုက်စင်းဒါကြောင့်တెంပရေချာဘာလို့မြင့်လာလဲဆိုတာကအဲ့ဒါလေးကြောင့်အဲ့တော့ကျမတို့ကသိပ္ပံနီးကြဂလိုဘယ်သုတေသနတွေလုပ်တယ်ထွက်လာတဲ့အဖြေတွေကဒီလိုပိုသက်ဆေးပေါင်းသက်ဆေးတွေကြီးမြန်ဆေးတွေဒါတွေကြွေးချင်းကြောင့်ပတ်ဝန အသားဓာတ်ပါဝင်မှုက20ရာခိုင်နှုန်းထိအောင်ကျတယ်။တန်ဓာတ်ပါဝင်မှုက14ရာခိုင်နှုန်းထိကျပြီးတော့ဇင်ဓာတ်ပါဝင်မှုက15ရာခိုင်နှုန်းထိရော့ကျသွားစေတယ်ဆိုတဲ့သုတေသနတွေ့ရှိချက်ကိုကျွန်မတို့တွေ့ထားတယ်။အရန်ကြောက်စရာကောင်းတယ
်။ဟုတ်ကဲ့ဆရာမ။နောက်ထပ်ရောနောက်ဆက်တွဲသတိပြုစရာရှိသေးလားဆရာမ။
ဒီပဝင်းကျင်ရဲ့ temperature ကြီးက5 degree celsius အရန်တိုးရင်ကျမတို့အကုန်အေးပျော်ပြီးသေးကုန်ကြတော့မှာဒါကြောင့်မို့အရန်ကြောက်လို့ကဘာလုံးဆိုင်ရာကာကွယ်မှုတွေအများကြီးလုပ်နေကြတယ်။အဲ့ဒီထက်မှာဗာလဲဆိုဆစုပ်ကပြောတယ်အဲ့လိုရာသီဥတု temperature တွေမြင့်သွားတဲ့အတွက်ကြောင့်ခုနပိုးတွေမှိုတွေကအရန်ကြတယ်။အဲ့တော့ဗာဖြစ်တယ်ဆိုနောက်ဆက်တွဲခုနပိုးတက်စီးတွေမှိုတက်စီးတွေမတရားသုံးဆွဲတာတွေဆိုတော့သူကဂျက်အေးသူ့အမေရိုက်တယ်လို့ဖြစ်အကုန်လုံးကပက်ပက်လဲပြီးတော့ပြဿနာတွေကတကယ့်ကိုညောင်များစွာကိုကျမတို့ဒီစိုက်ပျိုးထုတ်လို့မှုခွင်းဆက်ကြီးတစ်ခုလုံးကရင်ဆိုင်နေရဗမာတိတာလဲဆိုတော့အခုဟောမြင်းကလေးနေလှုပ်ပြန်ပြီးဟာအခုမိုးရသူမှုကမလိုတဲ့အချိန်ဒီစိတ်တင်းချိန်မှာမိုးတွေကမတရားရွာလာပြန်ပြီးမိုးတွေဆွေးလာပြန်ပြီးဟောလိုတဲ့အချိန်ကျတော့မိုးမရွာဘူးမိုးခေါင်ကြီးကြီးတွေပကြအပ်ကိုမရေတွေသွင်းရပြန်ပြီးအဲ့ဒီမှာစိုက်ပျိုးစရိတ်ထုတ်လို့မှုစရိတ်တွေကလိုတာထက်အစာပေါင်းများစွာပိုးပြီးတော့ကုန်ရောထွက်လာတဲ့သီးနှံရဲ့ကျောင်းစရာဈေးကွက်ကမရှိဈေးရမရှိဒါကြောင့်မို့လို့ကျမတို့လက်သမားတွေကဆင်းရဲပြီးရင်ဆင်းရဲရင်မွဲပြီးရင်မွဲရင်အဲ့တော့ပတ်စံအားဖြင့်တော့ရတယ်အဲ့မဲ့ငွေကြေးကြောင်းနဲ့မှုကြောင့်အဲ့ပစံကဘာမှပြန်ဝယ်လို့မရတော့ကုန်ထုတ်လို့မှုစရိတ်တွေအလုတ်သမားစရိတ်တွေအဲ့ဒီပြဿနာကြီးကိုကျမတို့တိုင်းပြည်ကရှင်းမပေးနိုင်
ဘူး။ဟုတ်ကဲ့ဆရာမ။နောက်ဆုံးရောဗာထက်ပြောချင်တယ်လေဆရာမ။
ကျမတို့ရဲ့ကျမကြီးကဏ္ဍအာဟာရကဏ္ဍမှာအဲ့ဒီပြဿနာကြီးကဘယ်လောက်ထိသာထိခိုက်နေလဲဆိုရင်အခုဆန်တော့စားနေရပဲလေ။ဖွဲ့စုနေတဲ့ပေါ်ဆန်မွေးလေးကိုစားနေရပဲ။ဒါပေမဲ့အဲ့ဒီဆန်စိုက်ပျိုးထုတ်လို့မှုမှာသုံးလိုက်တွင်းလိုက်တဲ့ရေကဘယ်လောက်ထိအာဆင်နစ်တွေပါလာတာလဲ။ပြီးရင်ဆော့ဆော့ကပြောသလိုအခု atmospheric carbon dioxide ကြီးက၄ဒုထဲမှာအရင်များနေတာခုနပြောတဲ့ပိုးသက်ဆေးတွေပေါက်သက်ဆေးတွေမှုသက်ဆေးတွေစပားတွေပဲစိုက်ပျိုးထုတ်လို့မှုကထွက်လာတဲ့ဒီတိမ့်တန်းငွေတွေအဲ့ဒီတွေရဲ့ရိုက်ခတ်မှုကြောင့်အခုဆန်တို့ဂျုံတို့ပဲတို့ရောင်းလာအသားတက်တန်တက်ပြီးစင့်တက်ပြီးရော့ကျသွားတယ်ဆိုတာအဲ့ဒီသမင်းကိုပဲစားနေတဲ့သူတွေရဲ့အာရဘလောက်ထိအောင်မြန်ချုပ်တဲ့သွားပြီလေဆန်တခုလဲကိုပြီးခုန်နေရမဲ့သူဆိုရင်သွားပြီ အဲ့တော့သမီးမှာကဒီလိုကိုဖြစ်နေပြီဆိုတော့ကျမတို့လူမျိုးတွေအားရချုပ်တဲ့ဘူးကတွေးကြည့်ရင်အင်မတန်မှကြောက်စရာကောင်းတယ်။ဒါကကျမတို့ကသိပ္ပံပညာတွက်ချက်ပြီးထွက်လာတဲ့အဖြေတွေရတွေးကြည့်ပြီးအရန်ကြောက်သွားလို
့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
။ဒီရောက်မျိုးကနတ်တက္ကသိုလ်ကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မချူကိုဦးဝင်းမင်းကဆက်သွယ်မေးမြန်းထားတဲ့ဒီသတင်းပတ်ရဲ့အကြမ်းမာရေခံတာပါရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြန်မာပြည်တော်ဝန်တိုင်းရင်းဒေသကအနောက်ဆုံးရအဖြစ်အပျက်တွေကို FVB ကတိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာရှုစားနာဆင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသကတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘတ်ချမ်းမှာရှိတဲ့ရွှေကုတ်ကိုမြို့တဲ့အနီးကကရင်နယ်သားဆောင်တပ်ကင်းစခန်းနှစ်ခုကို KNLA ပူးပေါင်းတပ်ဖွဲ့တွေကစီရင်တိုက်ခိုက်ခဲ့ပါလေစစ်တပ်ကလုံမဲ့ရွေးကောက်ပွဲကိုတော့ရခိုင်ပြည်ကျောင်းသားနဲ့လူငယ်များအစည်းအဝေး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုတော့စစ်တွေမြို့မှာလုပ်ခဲ့ပါတယ်။သတင်းတော်တွေထဲမှာတော့ကလေးမြို့နယ်တဲ့စစ်တပ်ကအင်အားအလုံးရင်းနဲ့ထိုးစစ်ဆင်နေမှုကြောင့်ဒေသခံပြည်သူ 3,000 နီးပါးလောက်ဟာဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့နယ်ရွှေကုတ်ကိုမြို့တဲ့အနီးထီကော်ထောရွာကကရင်နယ်ခြားစောင့်တပ် PGF ကင်းစခန်းတစ်ခုကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မနက်ပိုင်းကစီးနင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွှေကုတ်ကိုမြို့ထီကော်ထောရွာက PGF နဲ့စစ်ကောင်စီတပ်တို့ထိုင်ထားတဲ့စခန်းတစ်ခုကို KNLA ပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့ရမှာရွှေကုတ်ကိုမြို့တစ်စင်မှန်ဂိမ်းဒေတာထဲရှိလောင်းကစားယုံတွေလူနေအိမ်တွေရှိတဲ့နေရာတွေမှာပါနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်အဲ့ဒီနောက်တိုက်ပွဲပြင်းထန်တဲ့အတွက်စစ်တပ်ကလေကြောင်းကနေပစ်ကူပေးခဲ့တယ်လို့တိုက်ပွဲအတွင် PGF တပ်ကအရာရှိအပါဝင်ထိခိုက်သေးဆုံးမှုတွေနဲ့ KNLA ပူးပေါင်းတပ်တွေဘက်ကကြဆုံးခဲ့တာရှိတယ်လို့ရွှေကုတ်ကိုဒေတာခံတယောက်ကပြောပါတယ်
ကချင်းပြည်နယ်ရွှေကိုမြို့နယ်စီတာရွာရဲ့အေဘီလာ9ရက်နေ့မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေကြောင့်လူနေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့လေရင်နဲ့လည်းဘုံကျဲခဲ့လို့လူနေအိမ်တွေထပ်မံမီးလောင်ပျက်စီးခဲ့ရတယ်လို့ရွှေကိုဒေသခံတွေကပြောပါတယ်ခလာရ89ခလာရ10ကအင်အား60လောက်ပါတဲ့အဖွဲ့အပြင်ဗမော်အခြေဆိုင်ခမာရ236ကအင်အား80ပါပူပေါင်းအဖွဲ့နဲ့ KIA PDF ပူပေါင်းအဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးမန်ဝုံကြီးရွာစီမူကြီးရွာရုပ်ကိုလည်းမီးရှုဖျက်ဆီးခဲ့တဲ့အပြင်စီတာရွာကိုလည်းမီးရှုခဲ့တာဖြစ်ပါတယ်ညနေ 3:00 ခွဲအချိန်မှာတော့ Jet Fighter 2စီးနဲ့ရှစ်ကြိမ်ထက်မနည်းဘုံကျဲခဲ့ပြီးညနေ 9:00 ခွဲလောက်မှာမစ်ဂျင်နာဖက်ကနေတက်လာတဲ့ Jet Fighter နဲ့ထပ်မံဘုံကျဲသွားတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ဖလန်းဟာခါကြာကာလာမပေါ်မှာရှိတဲ့တလန်ဇာရွာကလူနေအိမ်ခြေခုနှလုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဧပြီလ3ရက်နေ့မှာမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖလန်းမြို့ကနေဟာခါမြို့ကိုစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဟာချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတောက်လျှောက်ဖြစ်ပွားခဲ့ပြီးဧပြီလ3ရက်နေ့ကတလန်ဇာရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီနောက်ရွာထဲဝင်ပြီးလူနေအိမ်တွေကိုမိရှုဖျက်ဆီးခဲ့တာလို့ချင်းကာကွယ်ရေးတပ်ဖွဲ့ဒီဖက်ကပြောပါတယ်ဒါအပြင်မတူပြီးပလက်ဝကလားမပေါ်မှာရှိတဲ့ကလားရွာကိုလည်းစစ်ကောင်စီတပ်ဖွဲ့ကမတ်လ31ရက်နေ့ဧပြီလ1ရက်နေ့ကမိရှုခဲ့တာကြောင့်လူနေအိမ်ခြေ30မိလောင်ပြကျခဲ့ရပါတယ်
စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေတဲ့ရှမ်းပြည်မြောက်ပိုင်းနောင်ချူမြို့နယ်ထဲမှာအရက်သားတယောက်မိုင်းနှင်းမိပြီးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါ။နောင်ချူမြို့ကုန်းညောင်ရွာသားတယောက်ရွာကနေဆိုင်ကဲတစည်းနဲ့သူ့ရဲ့ဂျန်ခင်းကိုအသွာမြို့ရဲ့အနောက်ဘက်15မိုင်လောက်အကွာမှာမိုင်းနှင်းမိတာဖြစ်ပြီးမိုင်းစထိမှန်ဒဏ်ရာကြောင့်နောင်ချူစေးရုံမှာစေကူတာမှုခံယူနေရတယ်လို့ဒေသခံတယောက်ကပြောပါတယ်။ဒါအပြင်ဧပြီလ1ရက်နေ့တုန်းက ည်းနောင်ချိုမြို့နယ်လုံခန်းရွာနာကလမ်းမှာထောင်ထားတဲ့မိုင်းကိုရခင်းသွားတဲ့ရွာသားတွေနဲ့ PDF တပ်ဖွဲ့တွေကပူးပေါင်းပြီးဖြိုတဲ့အချိန်အနီးမှာမိုင်းတလုံးပေါက်ကွဲလို့ PDF တပ်ဖွဲ့ဝင်၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
မွန်ပြည်နယ်ရေးမြို့နယ်အောင်သာယာနဲ့ကနင်ကမော့ရွာကြားရောဘတ်ချန်အတွင်းသေဆုံးနေတဲ့အမျိုးသားနှစ်ယောက်ရဲ့အလောင်းကိုတွေ့ရှိခဲ့တယ်လို့အလောင်းသွားကောက်သူတွေကပြောပါရယ်။ဧပြီလ3ရက်နေ့ကတနတ်တန်ယာနဲ့သေဆုံးနေတဲ့အမျိုးသားတဦးရဲ့အလောင်းအပြင်အဲ့ဒီနေ့မတိုင်ခင်တရက်ကလည်းအသက်48နှစ်အရွယ်ရှိမော့ကနင်ရွာတက်တာကိုဝင်းနိုင်ဆိုသူရဲ့အလောင်းကိုသွားကောက်ခဲ့ပြီးလမိုင်းမြုပ်ပြည်သူစေယုံရှိရင်ခွဲယုံကိုပို့ခဲ့ရတယ်လို့မော့ကနင်ကျေးရွာရွှေဟန်တာရာဟိတအသိဝင်ကပြောပါတယ်အလောင်းတွေ့ခဲ့တဲ့နေရာအနီးကဘေးလမိုင်းနဲ့အေးကဘာကြီးရွာကြားမှာလဲအေဘီလတရနေ့မနေ့အစောပိုင်းကစစ်တပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတဲ့ဒေသခံမျိုးသားတယောက်နဲ့အမျိုးသမီးတယောက်တို့တနတ်ထိမှန်တန်းရရရှိခဲ့ပါတယ်
စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုရခိုင်ပြည်ចောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုစစ်တွေမြို့မှာအေဘီလ၂ရက်နေ့ကပြုလုပ်ခဲ့ပါတယ်စစ်ကောင်စီကသူတို့လူလာတဲ့အာဏာရှင်စနစ်နဲ့2008အခြေခံဥပဒေကိုပြန်ပြီးအသက်သွင်းဖို့နဲ့တရားဝင်အစိုးရတရက်ဖြစ်လာဖို့အတူယောင်ရွေးကောက်ပွဲကိုကျင်းပဖို့စူးစမ်းနေတယ်လို့យေတာထားတဲ့လက်ကမ်းစာဆောင်တွေကိုစစ်တွေမြို့ရှုခင်းတာလမ်းကနေရာတချို့မှာကတ်ခဲ့ကြတယ်လို့လမ်းမကြီးတွေမှလည်းချခဲ့ပါတယ်အခုလိုလောက်ရတာကတော့စစ်ကောင်စီကိုနိုင်ငံရေးအရာဆန့်ကျင်တာဖြစ်တယ်လို့ဥပဒေကြောင်းအရာလည်းဆန့်ကျင်တာဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုရရှိရေးအတွက်ဒီရွေးကောက်ပွဲကိုဆန့်ကျင်ရတာဖြစ်တယ်လို့ AASYC ကတာဝန်ရှိသူတဦးဖြစ်တဲ့ကိုတင်ဦးကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါစကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းဒေသမှာစစ်ကောင်စီတပ်ဖွဲ့ကအင်အားအလုံးကြီးနဲ့ထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ရွာပေါင်း10ရွာကျော်ကဒေသခံပြည်သူ3000နီးပါးလောက်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစူးစီးထားပါတယ်။
စစ်ကောင်စီတပ်ဖွဲ့ဟာကလေးမြို့ကနေ12မိုင်လောက်ဝေးတဲ့မြောက်ပိုင်းဒေသဘက်ကိုမလကုံပိုင်းကစတင်ထိုးစစ်ဆင်တိုက်ခိုက်လာခဲ့ပြီးဗီဒုကကွေပူပေါင်းတပ်ဖွဲ့တွေနဲ့မလ31ရက်နေ့ကစလို့ပြင်းထုပ်ဦးရွာအနီးတိုက်ပွဲဖြစ်ပွားခဲ့ကြရာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးတွေအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခံရမှုကြောင့်ကလေးမြို့မြောက်ပိုင်းဒေသကရွာပေါင်း10ရွာကျော်ကဒေသခံပြည်သူတွေဟာကလေးမြို့ပေါ်ဘက်ကိုရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ချင်းမျိုးသားကကွေတက်မတော် CNDF တက်မဟာလေးကတာဝန်ရှိသူတယောက်ကပြောပါတယ
်တို့က30ရက်နှစ်ကလေးကခုချမ်းသာရေးဘက်ကနေတက်လာတာပေါ့နော်တက်နေကြတော့ချစ်ဆောင်ဝတ်တင်မများဘူးတို့စစ်တရနေကြမှာတက်ပွဲတတော်ပြင်းလို့ပြန်ဆောင်သွားတယ်ဆောက်သွားရှောင်ကြတာကိုကြည့်ပေါ့ဒီကတက်ပွဲကဒီဘက်ကမရမကဝင်ချင်းဝင်ချင်းနေရတချာမတိုင်ချင်းဒီဘက်ကဝင်ဝင်ချင်းနေပုံစံဖြစ်တော့တက်ပွဲနဲ့ပြန်ထားနိုင်တယ်
ရွာလုံးကျွတ်စစ်ဘေးတိမ်းရှောင်ကြရတဲ့ကြီးရွာတွေကတော့အောင်ရွာမင်းလှညောင်ကုန်းပြင်းတော်ဦးမြောက်ချောတော်လက်ပံချောင်းချင်းစုတာယာကုန်းနန်းချောင်းပြီးတော့တာချမ်းသာကြီးမောက်လင်းစတဲ့ရွာတွေဖြစ်ကြပြီးအဲ့ဒီရွာတွေကချင်းလူမျိုးအများစုနေထိုင်ကြတဲ့ရွာတွေဖြစ်ပါတယ်ကလေးမျိုးပေါ်ကိုထွက်ပြေးတိမ်းရှောင်နေကြတဲ့စစ်ဘေးရှောင်ပြည်သူတွေကိုအရက်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအသင်းတော်တွေကနေရာထိုင်ခင်းအစားအသောက်တွေအဆင်ပြေတယ်လို့စီစဉ်ပေးထားရတယ်လို့ကိုငင်ဆောင်ရွက်ပေးနေတဲ့အရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူတို့ကပြောပါတယ
်ဒီမှာရောက်တဲ့လူဆိုရင်တို့အပြစ်တော်တောင်းဝင်မှာပဲပို့တာဒါကြီးဆုံးဆုံးဆဲမှာပေါ့နော်အဲ့ဒါအပြစ်တော်ချင်းပြရလို့လုပ်တယ်ဖြစ်စတော့လေဒီလိုရှိရကြီးဆန္ဒလို့ဝယ်လို့ရှိရတော့သူပြောတဲ့ကမှာတို့လူမျိုးရဲ့ပြည်နေတဲ့ဘာဖြစ်မှာတော့ဖြစ်ရတဲ့ဒီတော့ဒါဟန်ဆဲမှာလာဆောင်ကြတယ်ဆိုတော့ဒါဟန်ဆဲမှာလူအပ်တဲ့တပ်ဖို့ကိုသူလူအပ်တဲ့ဟာဆိုတော့ပတ်ဖို့ပြင်ရတာပေါ့နော်
ဒါအပြင်စစ်ဘေးရှောင်ပြည်သူတို့ကတော့မြို့ပေါ်ကအသည့်ဆွေမျိုးတွေအိမ်မှာခိုးလုံသူတွေလည်းရှိနေပါတယ်ခုဆိုရင်ကလေးမြို့ပေါ်ကဘာသာရေးအဆောက်အုံအသီးသီးမှာစစ်ဘေးတိမ်းရှောင်နေကြရသူ 28,000 ကျော်ရှိပြီဖြစ်ပြီးအမျိုးသား 12,600 ကျော်နဲ့အမျိုးသမီး 14,500 ကျော်ရှိတယ်လို့ကလေးတောင်ရှိ People Administration ကအဘီလာ၄ရက်နေ့ကထုတ်ပြန်ထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြောင်းလဲဖွဲ့စည်းထားတဲ့ NSPNC ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကငြိမ်းချမ်းရေးညီလာခံအစ်တစ်ခုကိုကျင်းပဖို့အပြည့်ရအဖွဲ့တွေနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးညီလာခံအစ်တစ်ခုကျင်းပဖို့ဘာကြောင့်ပြောတာလဲ။ဒါရောလက်ရှိနိုင်ငံရေးအခြေအနေအရဖြစ်နိုင်ခြေရှိရလားမိရင်ကြီးကတင်ဆက်ထားပါတယ်
။တိုင်းရနာလက်နက်ကိုင်အဖွဲ့စည်းတွေပါဝင်တဲ့ငြိမ်းချမ်းရေးညီလာခံအစ်တစ်ခုကျင်းပဖို့
စစ်ကောင်စီရဲ့ NSBNC ဘက်ကတင်ပြခဲ့တယ်လို့ PBSD ပြောခွင့်ရဗိုလ်မှူးကြီးစောကျော်ညိုကပြောပါတယ်
။မြေကြမ်းကြီးစီမီပွဲဆိုတာကလည်းပဲဒါ NSBNC ကတင်တဲ့ဒါကောင်းတယ်ဖြစ်တယ်ဒီလိုဒီမြန်မာပြည်လာကြတို့၂၁ရာစုပြည်လာတို့ကျွန်တော်တို့လှုပ်လာခဲ့တဲ့ခြေတွေပေါ့။ NCD မှာပါတဲ့နိုင်ငံရေးစနစ်မှုကြံလမ်းပြမြေပုံမှာပါတဲ့အထင်အကျန်ကျွန်တော်တို့ဆွေးနွေးကြနေတယ်။အခုကျန်းမာရေးလာကြတော့ကျွန်တော်တို့အရင်ကခေါ်တယ်လို့မျိုးပြည်တော်ပြည်မြန်မာပြည်လာကြတို့လည်းမခေါ်ဘူး။၂၁ရာစုပြည်လာလည်းမဟုတ်ဘူးပေါ့လေ။ဒီရန်ကအနေနဲ့တော့ဒါတစ်ခါတင်လာတာကိုပြန်ပြတာတော့ကျွန်တော်တို့ကြားသိရတာရှိတယ်
။ပြီးခဲ့တဲ့မလကောင်ပိုင်းကနေပြည်တော်မှာNCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကင်ခုနှစ်ဖွဲ့တို့နဲ့လွတ်တဘောတွေးဆောင်ဆွေးနွေးချိန် NSBNC ဘက်ကတင်ပြလာတယ်လို့ဆိုပါတယ်။အားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့ကစစ်ကောင်စီ SAC ရဲ့တဘောထားကြီးမှုအပေါ်မူတည်နေတယ်လို့တိုင်းရင်းသားရေးရာစင်တာ INET အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကအခုလိုသုံးသပ်ပါတယ်
။ဒီတစ်ခေါက်တော့မြောက်ပိုင်းဖွဲ့ကိုဥတည်ပြီးတော့ငင်းချမ်းရေးဖြစ်စဉ်တစ်ခုဖြစ်လာမယ်ဆိုရင်ဒီ process ကဒီဖြစ်စဉ်ကအားလုံးပါဝင်နိုင်တဲ့ process တစ်ခုဖြစ်လာနိုင်တယ်။NCA ရဲ့အကန့်အသတ်မရှိတဲ့ခါကျတော့မြောက်ပိုင်းဖွဲ့တွေလည်းပါလာနိုင်တယ်။တောင်ပိုင်းဖွဲ့တွေလည်းပါချင်တဲ့အဖွဲ့လည်းပါလာနိုင်တယ်။ SAC ကဘလောက်လေးလေးနဲ့နဲ့ထားပြီးတော့နော်တဘောထားကြီးကြီးထားပြီးတော့သူတို့လောက်ဆောင်သွားနိုင်မလဲဆိုအဲ့ဒါကကျွန်တော်တို့စောင့်ကြည့်ရမှာပေါ့
။နိုင်ငံမှာအရေးကြီးဆုံးလိုအပ်နေတာကငင်းချမ်းရေးဖြစ်ပြီးငင်းချမ်းရေးညီလာခံဆိုတာတက်လာတဲ့အစိုးရတိုင်းဆောင်ရွက်တဲ့ကိစ္စဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေသလိုစစ်ကောင်စီကကျင်းပတဲ့ဆွေးနွေးမှုတွေအားလုံးလူချင်းနေတဲ့ငင်းချမ်းရေးဖွဲ့တရပြည်တော်စုတိဆောက်ရေးအတွက်ကမဖြစ်နိုင်ဘူးလို့ဆိုသူတွေလည်းရှိပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရွှေကုတ်ကိုမြို့သစ်အနီးထီကော်ထောရွာကဂရင်နယ်ချဆောင်တပ် PGF ကင်းစခန်းတစ်ခုကိုKNL ပူပေါင်းတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မနေ့ပိုင်းမှာစီးနင်းတိုက်ခိုက်ခဲ့ပါတယ်စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲကိုရခိုင်ပြည်ကျောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုစစ်တွေမြို့မှာပြုလုပ်ခဲ့ပါတယ
်တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်တဲ့ရင်ဘက်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ
တိုင်းရင်သတင်းတော့တင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ကြာသာပတင်းညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တောက်ကြမနေ့ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်အစီအစဉ်တွေအဆုံးမသတ်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲပြောပြပေးပါမယ်ရှင်
ယူကရိန်းငြိမ်းချမ်းရေးဆွေးနွေးဖို့တရုတ်နဲ့ပြင်သစ်ခေါင်းဆောင်တွေဘီဂျင်းမှာတွင်နေ့တွေ့ဆုံပြီးတိုက်တွန်းလိုက်ကြပါတယ်။ယူကရိန်းစစ်ပွဲအခြေအနေပိုဆိုးမသွားအောင်ပြင်သစ်နိုင်ငံနဲ့အတူတွဲလှုပ်သွားဖို့အသင့်ပါပဲလို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။ဘီဂျင်းမြို့တော်မှာရောက်နေတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့တွေ့ဆုံပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်သမ္မတကအခုလိုပြောကြားခဲ့တာပါ။ဒါအပြင်ရှီကဆက်ပြီးပြဿနာပြည်လည်တဲ့အထိဆွေးနွေးအဖြစ်ရှာရည်တရုတ်ကဆက်တိုက်တွန်းသွားမယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အခြေအနေကိုထိန်းသိမ်းသိမ်းလုပ်ကြဖို့နဲ့အခြေအနေပိုဆိုးမသွားအောင်ရှောင်နေဖို့တရုတ်အနေနဲ့ပြင်သစ်နဲ့အတူလက်တွဲလုပ်သွားဖို့အသင့်ပါလို့ပြောခဲ့ပါတယ်ခင်ဗျ။ထိုင်ဝမ်သမ္မတဆိုင်ဝမ်နဲ့အမေရိကန်အောက်လွှတ်တော်ကထကေဗင်မက်ကာသီတို့ကယ်လီဖိုးနီးယားပြည်နယ်မှာဗိုလ်ဒူးနေ့ကတွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်တော်စုရဲ့ထိုင်ဝမ်ပေါ်ထောက်ခံမှုဟာမရေမြန်ခိုင်မာပြီးပါတီကြီးနှစ်ရက်လုံးရဲ့သဘောထားဖြစ်တယ်လို့အောက်လွတ်တော်ကထကေဗင်မက်ကာတီကပြောကြားခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ထိုင်ဝမ်သမ္မတရဲ့အမေရိကန်ခီးစဉ်ကိုအပြင်းထန်ဆက်ဝေဖန်ကန့်ကွက်နေပြီးတရုတ်စစ်သည်မော်တွေကိုလည်းထိုင်ဝမ်ရေလက်ကြားတဲ့အထိစေလွတ်ကစစ်ရေးလက်ချင်းမှုအစစ်လုပ်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ။တန်တပန်ဆက်ဆံရေးပြန်ဆောက်ဖို့သဘောတူထားကြတဲ့ဆော်ဒီအာရေဗီယာနိုင်ငံနဲ့အီရန်နိုင်ငံတို့ကအဆင့်မြင့်တန်တပန်တွေတရုတ်နိုင်ငံမှာပဲဒီနေ့တွေ့ဆုံဆွေးနွေးကြကြပါတယ်။အရှေ့အလယ်ပိုင်းပြိုင်ဘက်ဒီနိုင်ငံကဆော်ဒီနိုင်ငံခြားရေးဝန်ကြီးမင်းသားဖိုင်ဆယ်ဘင်ဖာဟန်အယ်ဆာဝန်နဲ့အီရန်နိုင်ငံခြားရေးဝန်ကြီးဟူစိန်အမတ်အဗ်ဒူလာဟီယန်တို့ဘီဂျင်းမြို့တော်မှာတွေ့ဆုံဆွေးနွေးကြကြတာပါ။တန်ယုံနဲ့ကောင်စစ်ဝင်ယုံတွေအပြန်အလှန်ဖွင့်ကြဖို့အသေးစိတ်ရှေ့လုပ်ငန်းစဉ်တွေဆက်လုပ်မှာတွေကိုဆွေးနွေးကြတယ်လို့လည်းအီရန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ အရှိလေပိုင်းမှာဆက်ဆံရတော့မပြေမလဲဖြစ်ခဲ့တဲ့နိုင်ငံခြားပြန်ပြေလည်အောင်တရုတ်ကဂျာဝင်စည်းဆက်ပေးပြီးအခုလိုဆက်ဖြစ်လာတာပါခင်ဗျာ
ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်စီစဉ်ထုတ်လုပ်ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Huntley နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.